Welcome to the Voice of America in Burmese.
တော်ဒါရှင်ပေါင်းမြန်မာတက္ကရာ1389ခုနှစ်နှစ်စတဲ့နေ့မှာမင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေရှင်။2019ခုနှစ်ဧပြီလ18ရက်ဒီနေ့နေ့ညပိုင်း VOA စီစဉ်တွေကိုမြန်ကန်ပြောင်စုမြို့တော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည9:00နာရီလိုင်းဒိုမီတာ24 25 32နဲ့51တို့ကနေတိုက်ထုံးလွှင့်ပေးနေပါတယ်။ဒီမှာဤတန်စမဒီညအတွက်စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
။မင်္ဂလာညချမ်းပါတော်ဒါရှင်များရှင်။ဒီကနေ့ညဖက်သတင်းတွေကိုကိုရနိုင်နဲ့ကျွန်မနန်းလာတို့ပြောပြပေးမှာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်အနေနဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုတွေကိုကင်တွဲဖို့လိုအပ်ရင်စီရေအင်အားအသုံးပြုလိမ့်မယ်လို့သူသမ္မတမိုက်ပန့်စ်ကဒီကနေ့မှပြင်းပြင်းထန်ထန်သတိပေးလိုက်ပါတယ်။အမေရိကန်အမျိုးသားလုံခြုံရေးအကြံပေးအရာရှိ HR McMaster ဟာပါကစ္စတန်နိုင်ငံကိုရောက်ရှိနေပြီးတော့အရက်ဖက်စစ်ဘက်တာဝန်ရှိသူတွေနဲ့တွေ့ဆုံပြီးတော့နှစ်နိုင်ငံကြားမှာရှိတဲ့လုံခြုံရေးကိစ္စရပ်တွေဆွေးနွေးခဲ့ပါတယ်။လူကုန်ကူးမှုဆွဲချက်တွေနဲ့၃နှစ်လောက်အဖမ်းခံရတဲ့အီဂျစ်နယ်ဖွာအမေရိကန်နိုင်ငံသူအမျိုးသမီးနဲ့နောက်ထပ်ခုနှစ်ဦးကိုအီဂျစ်တရားရုံးကတရားသေးလူပေးလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုကြားမှာပါရှင်
။ဟုတ်ကဲ့ပါရှင်။သတင်းနေပြီးမှတော့တာရှင်နေနာဆင်ကြမှာကမြမနှစ်ဆန်းတရနေ့အခသမယမှာမြမပြည်သူတွေအတွက်နှစ်တကူမြစ်တာစကားတွေပြောကြရတယ်မှာ
။ဆရာနေကောင်းအောင်ဒီရှင်နေပြီးအစီအစစ်တွေကိုကိုးကြောင်းနေတဲ့ကာလဖြစ်တဲ့အတွက်မြမနိုင်ငံရဲ့စီးပွားရေးမျိုးမျိုးရေးနေပေးဒီစီမှာလည်းတကယ်ဆိုကြောင်းလည်းဖြစ်ဖို့အတွက်ကြိုးပမ်းနေတဲ့ခါလာ
ပြည်သူလူကတော့ပြည်သူလူတော်ဒူဥက္ကဋ္ဌဦးအေးတောင်ကခုလိုပြောသားတာကိုမကြခင်မှာပြည်စုံနာဆင်ကြမှာပါဒါပြင်ဒီနေ့တကြံကာလအတွင်းဒူးဆိုင်မှုရေအတွက်ကအရင်နှစ်တွေကထက်ဆိုင်ရောနေတယ်ဆိုတဲ့သတင်းစာတွေကိုလည်းဒီညပိုင်းမှာတင်ဆက်ပေးသွားဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုညဝင်းအောင်တို့ကကြီးညာပေးသွားမှာပါရှင်
မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအုန်ရဲ့တုံးမြင်လာတဲ့နျူကလ িয়ার ချင်းချောက်မှုတွေကိုကင်တွဲဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်အနေနဲ့လိုအပ်ရင်စီရေအင်အားအသုံးပြုလိမ့်မယ်လို့သူ့သမ္မတမိုက်ပန့်စ်ကဒီကနေ့တင်းလာနေမှာပြင်းပြင်းထန်ထန်သတိပေးလိုက်ပါတယ်
။ Just in the past 2 weeks the world witnessed the strength and resolve of our new president in actions taken in Syria.
Syria နဲ့ Afghanistan နိုင်ငံပေါ်ပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းမှာပဲအမေရိကန်သမ္မတတရအင်အားနဲ့ဖြည့်ရှင်းလိုက်တဲ့ပုံကိုကမ္ဘာကမျက်မြင်တွေ့ခဲ့ပြီးပါပြီ။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার စမ်းသပ်မှုတွေမလုပ်ရင်ပိုကောင်းပါလိမ့်မယ်လို့သူသမ္မတပန့်စ်ကတောင်ကိုရီးယားယာယီသမ္မတဟွမ်ကျွန်အားနဲ့ပူးရဲလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားတာပါ။ကိုရီးယားကျွန်းဆွယ်မှာတင်းမာမှုတွေဖြစ်ပေါ်နေတဲ့အချိန်မှာပဲသူသမ္မတပန့်စ်ဟာအမေရိကန်အစိုးရအနေနဲ့အာရှပစိဖိတ်ဒေသတွင်းကမဟာမိတ်တွေနဲ့လှုပ်ဖော်ကန်ဖက်နိုင်ငံတွေပေါ်အထူးတံပိုးထားပြီးတော့ချင်းကပ်လှုပ်ဆောင်သွားမယ်ဆိုတာကိုပြတ်သားဖို့လာရောက်တဲ့အာရှ၄နိုင်ငံခီးစဉ်အစမှာပဲတောင်ကိုရီးယားကိုရောက်ရှိနေတာပါ။ဒါအပြင်ထီကီးစင်ဟာမြောက်ကိုရီးယားရဲ့တိုးမြင့်လာတဲ့နျူကလ িয়ার နဲ့ပဲ့ထိန်တဲ့ဒုံးကျည်အစီအစဉ်တွေပေါ်နိုင်ငံတကာကဖိအားတွေပေးဖို့အတွက်လည်းဖြစ်ပါတယ်။မဟာမိတ်တွေအပေါ်အမေရိကန်ပြည်ထောင်စုရဲ့ထောက်ခံအားပေးမှုဟာမရင်းရိုင်းသလိုဒေသတွင်းလုံခြုံရေးနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်အားလုံးမှာလည်းအမေရိကန်ရဲ့မဟာမိတ်နိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့လည်းသူသမ္မတပန့်စ်ကပြောသွားပါရဲ့ရှင်
။တူရကီသမ္မတအာဒိုဝန်ကိုလုတ်ပန်ခွင့်အာဏာသစ်တွေတိုးမြင့်ပေးနိုင်မှုအတွက်ပြုလုပ်တဲ့ဖွဲ့စည်းပုံပြင်ဆင်ရေးလူမှုဆန္ဒခံယူပွဲမှာလက်ရှိအာဏာရပါတီကအနိုင်ရတယ်လို့တူရကီတာဝန်ရှိသူတွေကတင်းငွေတွေနှောင်းပိုင်းမှာကြေညာပါတယ်။မဲရီရဲ့69ရာဂိုင်နှုန်းရေးတွက်ပြီးချိန်မှာအာဏာရပါတီရဲ့ဖွဲ့စည်းပုံပြင်ဆင်ရေးအဆိုပြုချက်ကိုထောက်ခံမဲ51မဲကန့်ကွက်မဲ49မဲရရှိကြောင်းတူရကီအစိုးရအရာရှိတွေကသတင်းမီဒီယာတွေကိုပြောပါတယ်။တူရကီရွေးကောက်ပွဲအဖွဲ့အကြီးအကဲတွေကလည်းဒီမဲရလတ်မှန်ကန်ကြောင်းနောက်ပိုင်းမှာအတည်ပြုပြောဆိုခဲ့ပြီးလာမယ့်7ရက်အတွင်းတရားဝင်မဲရလတ်ကြီးညာမယ်လို့ပြောပါတယ်။လူမှုဆန္ဒခံယူပွဲရလဟာတူရကီမှာဆယ်စုနှစ်နဲ့ချီရှိလာခဲ့တဲ့စစ်တပ်ကအစိုးရတဲ့ဝင်ရောက်ဆက်ဖက်ချေလေတာကိုအဆုံးသတ်နိုင်လိုက်တာဖြစ်တယ်လို့သမ္မတအာဒိုဝန်ကပြောဆိုပါတယ်။တူရကီတမိုင်းမှာပထမဦးဆုံးအကြိမ်အရသားနိုင်ငံရေးအုပ်ချုပ်မှုစနစ်ကိုပြောင်းလဲလိုက်နိုင်တာဟာဖြစ်တယ်လို့သမ္မတကပြောပါတယ်။အခုမဲရလတ်ရတူရကီလွှတ်တော်ကိုရဆိုင်ထားပြီးဝန်ကြီးချုပ်နဲ့အစိုးရအဖွဲ့ဝင်တွေကိုဖျက်သိမ်းမှာပါ။ဝန်ကြီးတွေကိုသမ္မတကတိုက်ရိုက်ရွေးချယ်ခန့်အပ်ပြီးသမ္မတကိုတာဝန်ခံရမှာဖြစ်ပါတယ်။နိုင်ငံတော်ဘတ်ဂျက်အသုံးစရိတ်ကိုလည်းသမ္မတကပဲချမှတ်ကင်တွယ်သွားမှာဖြစ်ပါတယ
်။အမေရိကန်မြို့သားလုံခြုံရေးအကြံပေးအရာရှိ HR McMaster ဟာပါကစ္စတန်နိုင်ငံကိုရောက်ရှိနေပြီးအဲ့ဒီမှာရှိတဲ့အရက်ဖက်စစ်ဘက်တာဝန်ရှိသူတွေနဲ့တွေ့ဆုံပြီးတော့နိုင်ငံသားမှာရှိတဲ့လုံခြုံရေးကိစ္စရပ်တွေနဲ့အိနီချင်းအာဖဂန်နစ္စတန်နိုင်ငံမှာတည်ငြိမ်မှုရှိအောင်ကြိုးပမ်းဆောင်ရွက်ချက်တွေကိုဆွေးနွေးခဲ့ပါတယ်။ McMaster ဟာအာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်ရဲ့တံပြန်အကြမ်းဖက် မှုတိုက်ဖြတ်ရေးလုပ်ငန်းစဉ်အဖြစ်တပုံတွေကိုနှိမ်နင်းနေတာနဲ့ပတ်သက်ပြီးပြန်သုံးသပ်အကဲဖြတ်ဖို့အာဖဂန်ခေါင်းဆောင်တွေနဲ့ကဘူးမြို့မှာတွေ့ဆုံဆွေးနွေးပြီးတရက်အကြာမှာအစ္စလာမဘတ်မြို့ကိုဒီကနေ့ရောက်ရှိလာခဲ့တာပါ။ပါကစ္စတန်နိုင်ငံရဲ့နိုင်ငံခြားရေးမှူးဝါဒဆိုင်ရာအကြံပေးဆာဒတ်ချ်အာဇစ်နဲ့တွေ့ဆုံပြီးတဲ့နောက်တရားဝင်ထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာတော့အာဖဂန်နစ္စတန်နိုင်ငံမှာလုံခြုံရေးအခြေအနေပျက်စီးရွရွန်းလာတဲ့အပေါ်ပါကစ္စတန်အစိုးရကစိုးရိမ်နေဆိုတာကိုပြောကြားပါရယ်။အာဖဂန်နစ္စတန်နိုင်ငံမှာငြိမ်းချမ်းရေးနဲ့ပြန်လည်တည်မြဲရေးဖြစ်ပေါ်လာဖို့အတွက်ပါကစ္စတန်နိုင်ငံအနေနဲ့လည်းနိုင်ငံတကာအတိုင်းအဝိုင်းနဲ့အတူတွဲပြီးတော့လှုပ်ဆောင်သွားမယ်ဆိုတာကိုအစစ်ကထပ်လောင်းအတည်ပြုပါရယ်။ဒါအပြင်အစွန်းရဝါရနဲ့အကြမ်းဖက်ဝါရကိုတိုက်ဖြတ်တဲ့နေရာမှာပါကစ္စတန်နိုင်ငံရဲ့ဆွန့်လွတ်အနစ်နာခံမှုတွေကိုမက်မာစတာကအတိမတ်ပြုခဲ့တယ်လို့လည်းကြေညာချက်ထဲမှာပြောထားပါရယ်။ဒါဟာမက်မာစတာအတွက်တော့အမေရိကန်သမ္မတထရမ့်ရဲ့အမျိုးသားလုံခြုံရေးအကြံပေးဖြစ်လာပြီးတဲ့နောက်ဒီဒေသကိုပထမဆုံးလာရောက်တာလည်းဖြစ်ပါရယ်
။အကြမ်းဖက်မှုတိုက်ဖြတ်ရေးကြိုးပမ်းချက်မှာနိုင်ငံကအတိုင်းအဝိုင်းကစီးလုံးညင်ညွတ်ဖို့လိုတယ်လို့စီးရီးယားနိုင်ငံရဲ့ဝန်ကြီးဌာနကပြောကြားလိုက်ပါတယ်။တစ်ဖက်နဲ့တစ်ဖက်အထင်းမြင်းလွဲမားစေတာမျိုးမတိကျွတ်ပြူထားတဲ့ကိစ္စရံမျိုးတွေရပ်ပစ်ဖို့လိုတယ်လို့အဓိကဦးစားပေးရမှာက6နှစ်ကြာနေတဲ့ပြည်တွင်းစစ်ဖြစ်တဲ့ဒီစီးရီးယားနိုင်ငံအခြေအနေတည်ငြိမ်ရေးပဲဖြစ်တယ်လို့ပြောကြားပါတယ်။စီးရီးယားနိုင်ငံရဲ့ဝန်ကြီးဌာနရဲ့ဒီမှတ်ချက်စကားကိုကုလသမဂ္ဂအတွင်းမှုချုပ်ဂူတာရက်စ်နဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကိုတနင်္ဂနွေနေ့ကရေးသားပေးပို့ခဲ့တာဖြစ်ပါတယ်။တနေ့ကင်တက်တွေဝိုင်းရံထားတဲ့မြို့တွေကလူတွေကိုဘေးလွတ်ရာရွှေပြောင်းပေးဖို့သဘောတူညီချက်နဲ့အစိုးရကိုထောက်ခံသူတွေနဲ့နေတဲ့အရက်တွေကလူတွေကိုတင်ဆောင်လာတဲ့ဘတ်စကားဒန်ရာရှီဒင်းအရက်မှာစနေနေ့ကဘုံကွဲတိုက်ခိုက်ခံရတဲ့ကိစ္စကိုအဲ့ဒီစာထဲမှာအလေးပေးဖော်ပြထားတာတွေ့ရပါတယ်စနေနေ့ဘုံကွဲတိုက်ခိုက်မှုမှာအရက်သား126ဦးထက်မနည်းသေဆုံးပြီးအများအပြားဒဏ်ရာရတယ်လို့ဗြိတိန်အခြေစိုက်စီးရီးယားလူအခွင့်အရေးစောင့်ကြည့်အဖွဲ့ကပြောပါတယ်ဒီတိုက်ခိုက်မှုရဲ့လက်သက်တရခံကိုတော့မသိရသေးပေမဲ့ဆူနီဂျီဟာအုပ်စုတွေကရှီးယိုက်တွေအပေါ်အလားတူတိုက်ခိုက်မှုမျိုးတွေပုံမှန်ပြုလုပ်လေရှိပါတယ
်။ VOA မြန်မာအသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ကနေတလင်းလာတဲ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အကြမ်းလိုက်စားမှုဆွဲချက်နဲ့ရာထူးကနေဖယ်ရှားပြီးထိန်းသိမ်းခံထားရတဲ့တောင်ကိုရီးယားသမ္မတပတ်ဂွန်ဟေကိုတောင်ကိုရီးယားတရီယိုလိုရှေ့နေတွေကတရားဝင်ဆွဲချက်တင်လိုက်ပါပြီ။ Miss Park ကိုတရားလိုရှေ့နေတွေကတနင်္လာနေ့မှာတရားဝင်ဆွဲချက်တင်ပြီးတော့သူ့အမှုရဲကိုရာဇဝတ်တရားရုံးကိုတင်သွင်းလိုက်တာပါ။တောင်ကိုရီးယားမှာဒီမိုကရေစီနီးကျရွေးချယ်ထားတဲ့သမ္မတကိုရာထူးကဖယ်ရှားတာဒါပထမဆုံးအကြိမ်ဖြစ်ပါတယ်။အကြမ်းလိုက်စားမှုအကြက်ကိုင်းမှုမတော်ဩဇာအသုံးပြုမှုဆွဲချက်တွေနဲ့ Miss Park ကိုတရားရုံးရဲ့ဖမ်းရမ်းအမိန့်နဲ့ March လမှာဖမ်းဆီးထိန်းသိမ်းလိုက်တာပါ။နိုင်ငံရဲ့အရှုပ်တော်ပုံကြောင့်သမ္မတဘာခရသူကဖယ်ရှားခံခဲ့ရတာလည်းဖြစ်ပါတယ်။ Miss Park နဲ့ရင်းနှီးတဲ့အမျိုးသမီးမိတ်ဆွေ Choi Soon Sik ကသမ္မတနဲ့ခင်မင်မှုကိုအကြောင်းပြုပြီးတော့သူတည်ထောင်ထားတဲ့လူမှုရေးလုပ်ငန်းတစ်ခုကိုကုမ္ပဏီကြီးတွေကဒေါ်လာ69သန်းကျော်အလူငွေထည့်ဝင်အောင်လှုပ်တဲ့ကိစ္စမှာသမ္မတကပူပေါင်းကြံစည်ခဲ့တဲ့ဆိုပြီးဆွဆွဲခံထားရတာဖြစ်ပါတယ်။ Miss Park ကိုရာထူးကဖယ်ရှားတဲ့အတွက်တောင်ကိုရီးယားနိုင်ငံအတွင်းတည်တည်တသာအုပ်စုကွဲသွားပါတယ်။သမ္မတဘာကိုစန့်ကျင်သူတွေကလူလူစုဝေးပွဲတွေကျင်းပပြီးတော့သမ္မတရာထူးကနှုတ်ထွက်ပေးဖို့တောင်းဆိုဆန္ဒပြခဲ့ကြသလိုသူ့ကိုထောက်ခံသူတွေကလည်းတံပြန်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။သမ္မတကိုအရေးယူဖို့ဆုံးဖြတ်ချက်ကိုကြေညာခဲ့တဲ့အနေတော့ကလည်းတရားရုံးအပြင်ဘက်မှာရဲရုံနဲ့ရုံရင်းဆန္ဒဖြစ်တာကြောင့်သမ္မတကိုထောက်ခံသူတွေဦးတည်ဆုံးခဲ့ပါတယ်
။မလေးရှားနိုင်ငံကသူတို့ပိုင်တယ်လို့ပြောနေတဲ့ပင်လယ်ထဲမှာတရုတ်နိုင်ငံကသင်္ဘောတွေနောက်ထပ်ဇက်တိုက်ဆိုလိုတွေ့လာရတဲ့အတွက်မလေးရှားအနေနဲ့တရုတ်နိုင်ငံကိုစန့်ကျင်ဖို့လူလူရဲ့ PR တွေတိုးလာနေပါတယ်။ဒါပေမဲ့ဒါဟာနှစ်နိုင်ငံကြားဆက်ဆံရေးမှာထိတိုက်တွေ့မဲ့အနေထားတော့မဟုတ်သေးပါဘူး။ပြီးခဲ့တဲ့ဒီဇင်ဘာလကနေဖေဖော်ဝါရီလနှောင်းပိုင်းရက်ပေါင်း60အတွင်းတရုတ်ကမ်းခြေစောက်သင်္ဘော3စင်းကိုမလေးရှားနိုင်ငံဘော်နီယိုကျွန်းမှာလှည့်လည်သွားလာနေတာကိုတွေ့ခဲ့ရတယ်လို့အာရှရေကြောင်းပို့ဆောင်ရေးပွင့်လင်းမြင်သာမှုစောင့်ကြည့်ရေးအဖွဲ့ကအခုလမှပြောကြားပါတယ်။ဒီအချက်ကမလေးရှားဝန်ကြီးချုပ်နာဂျီရာဇတ်ရဲ့အစိုးရအနေနဲ့တရုတ်နိုင်ငံကိုအခုထက်မကခတ်တင်တင်ဆက်ဆံဖို့လူလူ PR တွေတိုးလာမှာဖြစ်စေတယ်လို့အကဲခတ်တွေကစောင့်မျှော်လင့်နေကြပါတယ်။
လူကုန်ကူးမှုဆွဲချက်တွေနဲ့၃နှစ်လောက်ဖမ်းဆီးခံရရတဲ့အီဂျစ်နယ်ဘွားအမေရိကန်နိုင်ငံသူအမျိုးသမီးနဲ့နောက်ထပ်9ဦးကိုအီဂျစ်တရားရုံးကတရားသေးလွတ်ပေးလိုက်ပါတယ်။အဲ့ဒီအမျိုးသမီးရဲ့လူမှုရေးအဖွဲ့အစည်းဟာကိုင်ရိုမြို့လမ်းတွေပေါ်ကကလေးတွေကိုအကူအညီပေးနေတာဖြစ်ပါတယ်။အဓိကတရားပြိုင်ဖြစ်တဲ့အာယာဟာဇီကသူမရဲ့ခင်မုန်းတဲ့တခြား6ဦးတို့ကို2014မေလထဲမှာရဲကဖမ်းဆီးထိန်းသိမ်းခဲ့တာဖြစ်ပါတယ်။ကိုင်ရိုရဲတပ်ဖွဲ့ကသူမရဲ့ ဖောင်ဒေးရှင်းကိုတရားရုံးရဲ့ဝရမ်းမပါဘဲနဲ့ဝင်ရောက်စီးနင်းပြီးကွန်ပျူတာလက်ပ်တော့နဲ့တခြားဆက်ပစ္စည်းတွေကိုသိမ်းယူခဲ့ပါတယ်။အဲ့လိုဖမ်းဆီးခဲ့တဲ့အပေါ်မှာတက်ကြွလှုပ်ရှားသူတွေဖက်ကအကြီးအကျယ်ကန့်ကွက်ခဲ့ကြပြီးလှုပ်ကြံဖန်တီးခဲ့ကြတယ်လို့ပြောပါတယ်။အရက်ဖက်အဖွဲ့အစည်းတွေအပေါ်မှာအစိုးရဖက်ကဖိနှိပ်မှုရဲ့တစိမ့်တစ်ပိုင်းဖြစ်တယ်လို့လည်းပြောကြပါတယ်။အမေရိကန်လွှတ်တော်အမတ်အတော်များများနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တို့ကလည်းဟာဂျဇီကိုလွှတ်ပေးဖို့တောင်းဆိုခဲ့ပါတယ်။အီဂျစ်သမ္မတအဘယ်ဖာတာ LCC နဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ဝါရှင်တန်မှာတွေ့ဆုံကြပြီးနောက်နှစ်ပတ်အကြာမှာအခုလိုမျိုးတရက်သေးလှုပ်ပေးခဲ့တာဖြစ်ပါတယ်
။သရီးလန်ကနိုင်ငံရဲ့မြို့တော်ကိုလံဘိုအနီးကနေအိမ်တွေပေါ်ကိုကြီးမားလာတဲ့အမိုက်ပုံကြီးပြိုကျခဲ့ပြီးတဲ့နောက်ပိမိနေတဲ့သူတွေကိုသရီးလန်ကစစ်သားတွေနဲ့ကယ်ဆယ်ရေးဝန်ထမ်းတွေကတနင်္ဂနွေနေ့မှာဆက်လက်ရှာဖွေနေခဲ့ကြပါတယ်။ကိုလံဘိုမြို့အပြင်ဘက်ကမီတိုတာမူလာမြို့နယ်အတွင်းမှာတောက်ကြနေညနေပိုင်းကရိုးရာနှစ်တိကူပွဲတော်ကျင်းပနေတဲ့အချိန်အမိုက်ပုံပြိုကျတာကြောင့်လူ26ယောက်ထပ်မင်းနဲ့တေဆုံးခဲ့ရပါတယ်။လူနေအိမ်ကြီး88လုံးလုံးဝပြိုကျသွားခဲ့ပြီးနောက်ထပ်အိမ်အလုံး150ကျော်လည်းထိခိုက်ပျက်စီးခဲ့တဲ့အကြောင်းကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုကြီးကြပ်နေတဲ့ဘူဂျုတ်ဆူဒတ်ရာနာစင်ဂါကပြောပါတယ်။မြို့တော်ကူလာမိုကိုအလှပမပြည့်စုံဖို့စူးစမ်းနေတဲ့အနေနဲ့မြို့တော်ကအမိုက်တွေကိုအခုပြိုကျခဲ့တဲ့မြို့ပြင်ကအမိုက်ပုံမှာလွန်ခဲ့တဲ့နှစ်အနည်းငယ်ကစပြီးဆွန့်ပစ်ခဲ့ကြတာပါ။ဒါပေမဲ့ဒီအမိုက်ပုံဒီအင်ငယ်လေးတွေကိုနဲ့နေထိုင်နေကြတဲ့ဒေသခံတွေကတော့ဒီလိုဆွန့်ပစ်မှုကြောင့်သူတို့ရဲ့ကျန်းမာရေးထိခိုက်တယ်လို့ကန့်ကွက်ကြပြီးအဲဒီလိုကန့်ကွက်ဆန္ဒပြသူတွေကိုရဲကရိုက်နှက်ဖမ်းဆီးတာတွေလည်းရှိခဲ့ပါတယ်။အခုအမိုက်ပုံပြိုကျမှုအပြီးမှာတော့အစိုးရအနေနဲ့ဒီအမိုက်ပုံကိုနေရာကနေအမြန်ဆုံးရွှေပြောင်းသွားမယ်လို့သီရိလင်္ကာဝန်ကြီးချုပ်ကစနေနေ့မှာပြောကြားခဲ့ပါတယ
်။နန်လောင်နဲ့ကိုညာဝဲအောင်တို့ကသတင်းလေးကိုကြေညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားမယ်။အရင်ဆုံးတော့ဒီနေ့ဟာဆိုရင်မြန်မာနှစ်တကူနှစ်ဆန်းတရနေ့ဖြစ်တဲ့အတွက်နိုင်ငံကြီးကြီးတွေကပေးတဲ့ဆုမွန်ကောင်းတောင်းထားတာတွေကိုနားဆင်ကြမှာပါ။1389ခုနှစ်ကိုကူးပြောင်းခဲ့တဲ့ဒီကနေ့နှစ်ဆန်းတရနေ့မှာနိုင်ငံတော်သမ္မတအပါအဝင်နိုင်ငံအကြီးအကဲတွေကနှစ်တကူနှုတ်ခွန်းဆက်စကားတွေပြောခဲ့ကြအောင်မှာအလုံးနီးပါးကငြင်းငြင်းရရှိဖို့မျှော်လင့်ကြောင်းနဲ့ငြင်းငြင်းရရှိဖို့ကြိုးစားတော့မှာဖြစ်ကြောင်းကိုထည့်သွင်းပြောကြားခဲ့ကြပါတယ်။လက်ရှိငြင်းငြင်းအလားအလာနဲ့ပတ်သက်ပြီးတော့ viewing မှာပိုင်းသတင်းတော်ကိုမိုးစောကအခုလိုတင်ဆက်ထားပါတယ်
။ဟုတ်ကဲ့ခရစ်နှစ်2019ခုနှစ်နှစ်ဆန်းကာလကလေးကအစိုးရကဒီနှစ်ကိုငြင်းငြင်းနှစ်ဖြစ်မျှော်မှန်းခဲ့တယ်လို့မြန်မာနှစ်တကူအခါသမယမှာလည်းနိုင်ငံခေါင်းဆောင်တွေကငြင်းငြင်းရရှိဖို့ကိုနှစ်တကူစုတောင်းစကားတွေမှာအလေးထားထည့်သွင်းပြောကြားခဲ့ကြပါတယ်။နိုင်ငံတော်သမ္မတဦးထင်ကျော်ရဲ့နှစ်တကူနှုတ်ခွန်းဆက်စုတောင်းစကားမှာငြင်းငြင်းနဲ့ပတ်သက်ပြီးအခုလိုထည့်သွင်းပြောဆိုပါတယ်
။ငြင်းငြင်းအတွက်နိုင်ငံတော်ကကြိုးပမ်းနေတဲ့အချိန်မှာဒီနိုင်ငံရေးဖြစ်စဉ်ကြီးအတွက်ပြည်သူတွေကစည်ရနာနဲ့ထက်ဝင်လူဒန်းငွေတန်ထောင်ပေါင်းများစွာကိုလက်ခံရရှိခဲ့ပါတယ်။ဒါဟာရှေ့ဆက်ရမယ့်ခရီးအတွက်အားရပွေရာဖြစ်ပါတယ်။ပြည်သူတွေအလူဟာဘာကိုပြတာတယ်လဲဆိုရင်ပြည်သူတွေဟာငြင်းငြင်းရဖို့ဘယ်လောက်ဆာလောင်မသိနေကြတယ်။ငြင်းငြင်းတဲ့ဘဝကိုဘယ်လောက်လိုချင်နေကြတယ်။ငြင်းငြင်းရင်ဖြစ်စဉ်မှာနိုင်ငံတော်ရဲ့အတိုင်းအမြံပုဂ္ဂိုလ်ဥဆောင်ပြီးလူတို့လူတန်းစားအဖွဲ့အစည်းအသီးသီးနဲ့ဆွေးနွေးညှိနှိုင်းအပြေရှာနေကြတဲ့အပေါ်မှာဘယ်လောက်ယုံကြည်အားထားမှုရှိတယ်ဆိုတာကိုပြသနေတာပဲဖြစ်ပါတယ်။ဒါကြောင့်လည်းဒီနှစ်တွင်းမှာပြည်သူတွေအတွက်ဝမ်းမြောက်ဖွယ်ရာရလကောင်းများရရှိလိမ့်မယ်လို့မျှော်လင့်မိပါတယ်
။ဒုတိယသမ္မတဦးမြင့်စွေပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်ဥက္ကဋ္ဌရဲ့နှုတ်ခွန်းဆက်စကားမှာလည်းငင်းကြဲရေးကိစ္စရပ်တွေကိုအလေးထားထည့်သွင်းပြောဆိုခဲ့တယ်လို့တမ်ဘော်ကာကွယ်ရေးဦးစီးချုပ်ကလည်းတိုင်းပြည်ငင်းကြမ်းမှတိုးတက်မှာဖြစ်ကြောင်းပြောဆိုပြီးငင်းကြဲရေးရရှိအောင်ကြိုးစားဖို့စုတောင်းစကားပြောဆိုထားပါတယ်။လက်ရှိမြန်မာနိုင်ငံရဲ့ငင်းကြဲရေးအလားအလာပေါ်မှာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရပ်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့ကရင်အမျိုးသားအစည်းအရုံး KNU ဒုဥက္ကဋ္ဌဘရိုစောဂွေထူးဝင်းကအခုလိုတုံ့သက်ပြောဆိုပါတယ်။
ဒီကြိုင်းကိုနိုင်ငံတော်ကပြောနေကြတယ်ကွာ။သူတို့လည်းနေတဲ့စော့တဲ့နေရာမှာနားလည်းမရှိဘူး။အပြန်လာလေးကြမှုရှိဖို့တော့လိုအပ်တယ်လို့မြင်ပါတယ်။အထူးသဖြင့်ကျွန်တော်နိုင်ငံမှာဆိုလို့ရှိရင်အပြစ်ခတ်တဲ့ဖြစ်ရတဲ့အကြောင်းကြီးကမတူကွဲပြားမှုတွေအပြစ်မှတ်ပြီးမှလေးကြမှုမရှိတဲ့ပုံဖြစ်လာခဲ့တာကိုအပြစ်ခတ်ရဆင်းရဲဆိုတာကငင်းချမ်းရရတယ်လို့ပြောလို့မရဘူးပေါ့နော်။ဒီလိုတူဝါမှာပုံပြင်ကြောက်မှုကျင်းတဲ့အကရှိနေတယ်ရရှိဖို့တည်းရေးကြည့်တဲ့အတွက်အကုန်လုံးအကောင်ရှိနေသူတို့နိုင်ငံတော်မှာတာဝန်ယူတဲ့အစိုးရတို့နိုင်ငံတော်လုံခြုံရေးကြီးတွေကအကောင်တော်တို့
NCA ကိုလက်မှတ်မရေးထိုးသေးတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့အဖွဲ့ဝင်ဖြစ်တဲ့မွန်ပြည်သက်ပါတီ NMSP ရဲ့ဒုဥက္ကဋ္ဌနိုင်ဟန်တာကလည်းသူ့အမြင်ကိုအခုလိုပြောပါတယ
်။သူ UNFC အဖွဲ့နဲ့ရှိတိုင်းတာတော့ဒီသူတင်ထားတဲ့အချက်ကိုချက်ပေါ်မှာဒီမူရလက်ခံထားပြီးဆိုတော့နည်းနည်းနှိစက်လာတော့ပေါ့ဗျာနော်။ဒါပေမဲ့တစ်ဖက်ကပြန်ကြည့်ရင်ဝါဖွဲ့ကနေပြီးတော့မှကမကတာပြည်တဲ့အင်အားစုတစ်ခုဒီဆောက်ထားပြီလေသူတို့ကတော့ DNCA line ကိုမလက်မခံဘူးလို့ပြောတယ်အဲသူတို့ကဘယ်လိုစနစ်နိုင်မလဲဒီပုံမှန်နဲ့အများကြီးစကားပြောတယ်ဗျအဲသူတို့လည်းညှိနှိုင်းလို့မပြေရင်သူ့နိုင်ငံကတော့မအေးချမ်းနိုင်ဘူးလို့ဆိုမြင်တယ
် UNFC အဖွဲ့ဝင်ခုနှစ်ဖွဲ့မှာ၅ဖွဲ့က NCA ကိုလက်မှတ်ရေးထိုးမဲ့အလားအလာရှိနေပြီကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP ကတော့ဝမိုင်းလာအပါဝင်ဖြစ်တဲ့တရုတ်နယ်စပ်အခြေစိုက်အဖွဲ့တွေနဲ့ပူးပေါင်းပြီး NCA ပြင်ပကနေနိုင်ငံရေးဆွေးနွေးမဲ့အလားအလာရှိနေတာဖြစ်ပါလေ။ငင်းချဲရေးရရှိဖို့အတွက်လိုအပ်ချက်ကိုနိုင်ဟန်သားကအခုလိုဆက်လက်ပြီးပြောဆိုပါတယ
်။ငင်းချဲရေးဆွေးနွေးပွဲမှာအလုံးဒီဒီလေလေနဲ့ညှိနှိုင်းနိုင်ဖို့ဆိုတဲ့နေရာမှာတစ်ချက်ကတော့NCA လက်မှတ်ထိုးမှပါဝင်ဖြစ်ပြုမယ်ဆိုတဲ့ကိစ္စလေအဲဒီကိစ္စကိုတော့နည်းနည်းသက်ဆိုင်ရာကောင်းဆောင်တွေနေနဲ့ပြန်လည်သုံးသပ်ဖို့တော့လိုမယ်တချို့အင်အားစုတွေကပေါ့ဗျာနော် NCA ကတချို့ကိစ္စတွေအချက်လက်တွေပေါ်မှာမကြည်လည်မှုရှိနေသေးတယ်ဆိုတော့သူတို့ကလည်းဒီ NCA မထိုးရင်လည်းကဲနှစ်ဖက်ထိုးစစ်တွေရထားလာပါဒီစနေဘက်မှာအားလုံးပါဝင်ဆွေးနွေးကြပါအဲ့လိုလမ်းဖွင့်ပေးနိုင်ရင်ဒါတော့ပို့ပြီးတော့နှိစက်တာပေါ့ဗျာနော
်ပြီးခဲ့တဲ့အပတ်တွင်ကတော့ NCA ပြင်ပကနေနိုင်ငံရေးဆွေးနွေးမဲ့အဖွဲ့ခုနှစ်ဖွဲ့ဟာဝါတက်ဖွဲ့ဌာနချုပ်ပန်ဆန်းမှာအစည်းအဝေးကျင်းပခဲ့ပြီးမကြခင်မှာအဖြစ်တစ်ခုခုရရှိလာနိုင်ကြောင်းလည်းမြမအကြီးလေးလာတုံသက်သူဦးမမောင်စိုးကပြောပါတယ
်ဒီနိုင်နိုင်မဲ့အနေအထားမျိုးရှိမယ်ထင်ပါတယ်အော်ဒီဒီအနေနဲ့မှာပဲသူတို့ဆုံးဖြတ်ချက်ကြီးနေတဲ့ဒီထွက်လာလိမ့်မယ်မတူတယ်ဆိုဒီနေ့ကဝါနှစ်ပတ်လည်းနေတယ်နောက်ဒီရန်တရားလုပ်ပြီးတော့နားထောင်ပြီးတော့ဝါနှစ်ပတ်လည်းနေပြီးမှဆက်လုပ်လိမ့်မယ်နဲ့တူတယ်။အဲတော့ညီနိုင်ရေးဖွဲ့ထွက်လာရင်တော့သူဆက်ညီနိုင်မယ်ဆိုတော့တော့ဖော်ပြကြမယ်ထင်ပါတယ်။ဘလို့ပေးယူလုပ်ကြမလဲဘယ်ဘက်ကဘယ်လောက်ရှော့မလဲဆိုတာပေါ့။အဲ့ပုံမှာပဲမူတည်မှာပါ
။မြန်မာနိုင်ငံမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့21ဖွဲ့ရှိနေပြီး2015ခုနှစ်မှာအဖွဲ့10ဖွဲ့က NCA အပြည့်ရဲ့စာချုပ်ကိုလက်မှတ်ရေးထိုးထားတာဖြစ်ပါတယ်ခင်ဗျာ။
ကမ္ဘောဇာတင်ဆက်ထားတာပါခုတစ်ခါမှလည်းနှစ်တည်းအတွက်အမျိုးသားလွှတ်တော်ဒူဥက္ကဋ္ဌကစုမုံကောင်တောင်းပေးထားတာကိုနားဆင်ကြမှာပါမြမနစ်ဆန်တရနေ့အခါသမယမှာမြမပြည်သူတွေအတွက်အမျိုးသားလွှတ်တော်ဒူဥက္ကဋ္ဌကနှစ်တည်းကူမြစ်တာစုတောင်းပေးရမှာအပြောင်းလဲတွေကိုလှုပ်ဆောင်နေတဲ့ကာလမှာလွှတ်တော်မှလည်းဥပဒေတွေပြဋ္ဌာန်းဖို့ကြိုးစားနေစေလို့ပြောပါရယ်ဥပဒေတွေပြင်ဆင်ဖို့လူထုကိုဖိနှိပ်တဲ့ဥပဒေကိုဖျက်သိမ်းဖို့ကြိုးစားနေတာကြောင့်အစိုးရလွှတ်တော်နဲ့ပြည်သူတွေအားလုံးပူပေါင်းဆောင်ရွက်ကြဖို့ကိုလည်းပြောဆိုခဲ့တာပါ။ထိုင်းချေဆိုင် view မြန်မာပိုင်းသတင်းတောက်မေးမာကသတင်းပေးပို့ထားပါရယ်
။နှစ်အောင်ကိုကုံဆုံးပြီးနှစ်တစ်ကူးပြောင်းတဲ့ဗုဒ္ဓဘာသာမြန်မာလူမျိုးတွေရဲ့နှစ်တစ်ကူးကာလမှာပြည်သူတွေအတွက်နှစ်တစ်ကူးမေတ္တာစကားတွေကိုပြုတ်တော်ဒုက္ခတာဖြစ်တဲ့ဦးဝေတောင်ကပြောကြားခဲ့ရမှာတော့အပြောင်းလဲတွေလှုပ်ဆောင်ဖို့ကြိုးစားနေတဲ့ကာလမှာအစိုးရပြည်သူနဲ့လွှတ်တော်တို့ပူးပေါင်းပြီးဆောင်ရွက်ကြဖို့အတွက်နှစ်တစ်ကူးစကားတွေကိုပြောကြားခဲ့ပါရယ်။ဆောင
်ရွက်ကြပါ။အားလုံးကကောင်းအောင်ကြည့်ချုံနေပြီးအစီအစစ်တွေကိုကူးကြောင်းနေတဲ့ကာလဖြစ်တဲ့အတွက်ညမနိုင်ငံရဲ့စီးပွားရေးလူမှုရေးနဲ့ပဲအစီအစီမှလည်းပဲတကယ်ဆိုကြောင်းလဲဖြစ်ဖို့အတွက်ကြိုးပမ်းနေတဲ့ကာလဖြစ်ပါအခုချိန်မှာတော့အစိုးရပြည်ရဲ့လွှတ်တော်ရဲ့ပေါ်ပေါက်လာပြီးဖြစ်ပါတယ်လွှတ်တော်အနေနဲ့လည်းပဲဥပဒေပြင်ဖို့ဥပဒေပြဋ္ဌာန်းဖို့ပြည်သူတွေကိုပြည်နေတဲ့ဥပဒေတွေကိုလည်းပြတ်ဖို့ကြိုးပမ်းနေသလိုအစိုးရပြည်အနေနဲ့လည်းပဲပြည်သူတွေအားလုံးလူမျိုးမှုဘဝမြန်မာဘဝတိုင်းပြည်တို့တဲ့ဖို့ကြိုးပမ်းနေတဲ့ကာလဖြစ်ပါတိုင်းပြည်တစ်ပြည်တို့တဲ့ဖို့ဆိုတာကအစိုးရရဲ့လွှတ်တော်ရဲ့ပြည်ထောင်ကြိုးပမ်းနေရုံနဲ့မလုံလောက်ပါဘူးတိုင်းရင်းသားပြည်သူတရားလုံးဒီလိုကြိုးပမ်းတဲ့ကာလမှာပြည်သူနဲ့အစိုးရပူးပေါင်းလက်တွေ့ဆောင်ရွက်မှာပါတကယ်ကြောင်းလဲတရားကိုပေါ်ဆောင်နေမှာဖြစ်သလိုတိုင်းပြည်ကလည်းပဲစင်ရဲတွင်ကရုံးထွက်ဖို့ပြည်တွင်းစစ်ရဖို့ပြည်တွင်းရင်းချိုင်းပေါ်ဆောင်ဖို့ကျူပန်းတဲ့ခံစားများမှလည်းပဲဆိုရရဲ့ပြည်သူရဲ့သတ္တော်ရဲ့အားလုံးပူးပေါင်းဆောင်ရွက်ဖို့လိုမယ်လို့ပြောချင်ပါတယ်။မြစ်ပြင်မင်္ဂလာခါစမရပါပြည်သူတွေကိုချမ်းမှာသိချမ်းသာပြီးမင်္ဂလာပေါင်းတဲ့ပြည်ဆောင်ရပါစေဆုတောင်းမင်္ဂလာကိုစားသလိုအကျိုးရရဲ့ပြည်သူရဲ့သတ္တော်ရဲ့အားလုံးပူးပေါင်းဆောင်ရွက်ကျူပန်းကြပါလို့ပြောချင်တဲ့ဆုံးဖြတ်ပါတယ်
ဒီလိုလိုရတော့မျောလင်းလာတယ်အများကြီးပေါ့ဗျာအဲ့တော့အလုံးတမန်နဲ့အညီပေါ့နော်လူရဆန္ဒပြပါစီပေါ့နော်အဲ့တော့လူရဆန္ဒဆိုတာတော့ဆန္ဒဆိုတာတော့ကောင်းတာရှိရမကောင်းတာလည်းရှိရဆန္ဒနဲ့လူပြည့်တယ်ဆိုတဲ့မှာတော့ဒီတမန်နဲ့အညီပေါ့ဘုရားတရားတော်နဲ့အညီကောင်းမွန်တဲ့ဆန္ဒဥပဒေပြည့်နေကြပါစေပေါ့နောက်တနင်္ဂနွေနေ့နေ့စီးလုံးနဲ့ခွင့်ပြုတုတ်တက်တဲ့နိုင်ငံကိုလည်းညီညွတ်မ
များဖြစ်ကြပါသေးတယ်။ကင်းပါစေလို့တော့ကျွန်တော်ပြောလို့မရတော့ဘူး။ဒါကတော့ဖြစ်နေတာ။ဒါပေမဲ့အဲဒီပစ္စည်းကဆုံးရှုံးတာလေးကင်းဝေးပြီးတော့တန်းတယ်တည်းများကျော်ပါအောင်ဆောင်ရွက်နိုင်တဲ့အသိပညာပြည့်ဝတဲ့ဒီလိုဒီသားများဖြစ်ကြပါစေလို့ဆုတောင်းပါတယ်
။နေဟောင်းကုံလို့နှစ်သက်ကူးပြောင်းတဲ့နှစ်ဆန်းတရနဲ့အခါတည်းများမှာတော့မြန်မာနိုင်ငံမှာဗုဒ္ဓဘာသာတွေရဲ့ယဉ်ကျေးမှုရအလူတန်းလှုပ်တာတွေအပြင်လူကြီးသူမတွေကိုကရော့ကြတာတွေကိုလည်းလုပ်ခဲ့ကြတာပါ။ပြည်သူအရေးတွေကိုလှုပ်ဆောင်နေကြတဲ့ပြည်သူတွေရဲ့ချစ်ခင်မှုတွေကိုရထားကြသူတွေကလည်းပြည်သူတွေအတွက်ဆုတောင်းမေတ္တာတွေပို့သရင်းနှစ်ဟောင်းကိုထားရခဲ့ပြီးနှစ်သက်မှာပြည်သူတွေအတွက်ကောင်းကျိုးတွေလှုပ်ဆောင်နိုင်ဖို့အတွက်ဆုတောင်းပေးခဲ့ကြတာလည်းဖြစ်ပါတယ်ရှင်။
မင်းမသတင်းပေးပို့ထားတာပါ VOA ကလည်းတင်းတင်းသာနေညပိုင်းစီစဉ်တွေကိုဆက်ပြီးတော့ဓာတ်ရထုံးလွှင့်ပေးနေပါတယ်တက်ဆက်ထဲမှာပဲတမှုထူးခြားတဲ့မွန်ပြည်နယ်တကြံအကြောင်းကိုတင်ဆက်ပေးကြပါတယ်နှစ်ဆင်းတရနေ့ဆိုရင်မြန်မာတနိုင်ငံလုံးမှာတကြံရေပတ်ကစားတာတွေကိုအဆုံးသတ်သွားပြီဆိုပေမဲ့လည်းမွန်ပြည်နယ်မော်လမြိုင်မြို့တော်ဝိုက်မှာတော့ရိုးကိုတကြံဆိုပြီးတော့တကြံနောက်ဆုံးရက်အဖြစ်ရေပတ်ကစားကြပါတယ်အရင်နှစ်တွေကစိုက်ကဲတဲ့တွေစူညံပြီးတော့လူအသေးပြောက်လည်းရှိခဲ့တဲ့မော်လမြိုင်တကြံဟာဒီနှစ်မှာစီကံတင်းကျပ်လိုက်တာကြောင့်မှုကြီးရော့ကျပြီးတော့ပျော်စရာတကြံဖြစ်ခဲ့တယ်လို့မွန်ပြည်နယ်ဝန်ကြီးချုပ်ကလည်းပြောပါတယ်။ဒီအကြောင်းပြည်စုံကိုကိုညံဝင်းအောင်ကတင်ဆက်ပေးထားပါတယ်
။နှစ်စဉ်တကြံကာလတိုင်းမှာမော်လမြိုင်တကြံကတော့နှစ်ဆန်းတည့်ရနေ့မှာပါတည့်ရပို့ပြီးရေကစားလေးရှိတာပါ။မော်လမြိုင်နဲ့တိမ်မဝေးတဲ့ဖအောက်ကြီးရွာနာကနှစ်ဆန်းတည့်ရနေ့တိုင်းကျင်းပနေကြရိုးကိုဖျားပွဲကိုအစွဲပြုပြီးရိုးကိုတကြံရဲလို့ဆင်နွှဲကြတာဖြစ်ပါတယ်။တကြံမှာရေကစားရတာကိုအရှိန်မတက်နိုင်သေးတဲ့အခြားဒေသကလူတွေပါဒီနှစ်မှာရိုးကိုတကြံပွဲကိုလာရောက်ဆင်နွှဲလေးရှိတာကြောင့်ဒီနှစ်မော်လမြိုင်တကြံအတော်စီကားတယ်လို့မွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်က VOA ကိုပြောပါတယ်
။ထုံးစံတိုင်းတော့ကျွန်တော်နှစ်ဆန်းတရနေ့ကကျွန်တော်တို့ဒီမှာကတော့ဒါရေပတ်နေကြပဲနှစ်ပေါင်းများစွာကြာနေပြီလေ။အဓိကတော့ကျွန်တော်တို့ရိုးကိုဖျားဝဲနေပေါ့နော်။အဲမော်မြန်မြို့နယ်ရိုးကိုဖျားဝဲနေမှာတော့ဒါအစီအစားဆုံးပဲပေါ့။အဲ့ဒီနေရာကိုတခရိုင်လုံးကလူတွေရောတခြားမြို့ကလူတွေရောအားလုံးလာကြပါတယ်။အဲ့လူတွေကတိတ်များတဲ့အတွက်ကြတော့ဒီနေအနေနဲ့ကတော့ဒီစီကန်းထိန်ထိန်ရင်းနဲ့တရားဥပဒေစိုးမိုးရေးအတွက်ပဲကျွန်တော်တို့ဆောင်ရွက်နေတာပါတယ်။အခုချိန်ထိတော့အလုံးကဘာမှခက်ရန်ဖြစ်ပေါ်ခြင်းပိုင်းညာခြင်းမရှိပါဘူး။သူကြားတော့ကအကုန်လုံးစီကန်းရှိပါပဲ
။တကြံကာလအတွင်းမုံတိုင်းသတိပေးချက်နဲ့အတူရန်ကုန်အပါဝင်အခြားမြို့ကြီးတွေမှာမိုးကြီးတာလေပြင်းတိုက်တာတွေရှိပေမဲ့မော်လမြိုင်မြို့မှာတော့နှစ်ဆန်းတရက်နေ့မနက်ပိုင်းမှာသာမိုးရွာသွန်းခဲ့ပြီးညနေပိုင်းနေသားတာကြောင့်ရေကစားသူတွေနဲ့စီကားခဲ့တယ်လို့ဒေါက်တာအေးဆန်ကပြောပါတယ
်။မော်လမြိုင်မှာဆိုလို့ရှိရင်အန်ဒါပေါင်း18ခုဟိုမန္တကြီးပါနော်အတလားကြီးရှိပါတယ်။သူတို့ရက်ခွက်လိုက်ပါနော်ရက်ခွက်လိုက်ပဲသူတို့ပြောပြတာတွေရှိပါတယ်။နောက်ပြီးတော့ဟိုမန္တမှာကြတော့ရန်ကုန်အစိုးရတွေလာပြီးတော့ပြောပြတာတွေလည်းရှိပါတယ်။မြို့နယ်လိုက်ဆိုတာတွေလည်းရှိပါတယ်။ကျွန်တော်တို့ဒီနေ့ဆိုကြိုက်မရောကလုံးရင်းဖွဲ့ဆိုအမှန်တန်ကောင်းပါတယ်။ပထမဆုရပါတော့ပါနော်။အရင်းဖွဲ့တွေကကျွန်တော်တို့မန္တပ်မှာဆိုလို့ရှိရင်အကောင်းဆုံးမန္တပ်တို့ကျွန်တော်တို့ဆွချ
ပါတယ်။မွန်မြေမှာတန်ကြအဖွဲ့တွေပါရောရှိလားဆရာ
။အရှိတာပါတန်ကြအဖွဲ့တွေ။အဓိကအဖြစ်ကတော့ဟိုသူတို့ရင်ထဲမှာရှိတာကိုတဲတဲပဲပြောရတဲ့အားတူပါပဲ။တန်ကြတို့ကဖြတ်တောက်ခြင်းစဉ်းစားလုပ်ခြင်းပိုင်းညာတစ်ခုမှမရှိပါဘူး
။မွန်ပြည်နယ်အစိုးရကစီကံချက်တွေထုတ်ပြန်ခဲ့တာကြောင့်ဒီနှစ်မွန်မြေတကြံဟာမှုကင်းနေပါပြီးဈေးရောင်းကောင်းတဲ့တကြံပျော်စရာတကြံဖြစ်ခဲ့တယ်လို့မွန်မြေမြို့ကန်မန်နီနီစင်ကပြောပါတယ်။
ဘာလဲစီမံ ပြည်နယ်အစိုးရရဲ့စည်းကမ်းချက်တွေအတိုင်းလိုက်ပါဆင်နွှဲကြတဲ့မွန်ပြည်နယ်သူပြည်နယ်သားတွေကိုလည်းမွန်ဝင်းကြီးချုပ်ဒေါက်တာအေးဆန်ကနှစ်သက်ဆူတောင်းမြစ်တာပို့တာပါဗျ။အဲ
ဒီနေ့တကြံမှာတော့ကျွန်တော်တို့မွန်ပြည်နယ်မှာစည်းကမ်းရှိရှိနေပါတော့ပျော်ပွဲရှင်ပွဲတွေနဲ့ထောင်ရပြည်တဲ့တကြံတကြံပျော်ရှင်တဲ့လူတွေလည်းစည်းကမ်းလိုက်နိုင်တဲ့တကြံအထူးပဲကျေးဇူးတင်ရှိကြောင်းနဲ့နောက်နှစ်တမှာကျတော့ဒါတက်ပို့ပြီးတော့ကျွန်တော်တို့မွန်ပြည်နယ်သူမြို့ပြည်နယ်သားတွေကတို့တို့ရဲ့လူမှုရေးစီပွားရေးပညာရေးနဲ့အလုပ်ကိုင်ခွင့်လန်းပြီးဒါရက်ပို့ပြီးတော့ကောင်းမွန်ချောမွေ့ပြီးတော့နှစ်သစ်မှာမျိုးဘာသာသာသနာနဲ့ပတ်သက်ပြီးတော့ကျွန်တော်ပုံမတိုးတက်အောင်ဆွေးနွေးနိုင်ပါမယ်နှစ်တစ်နှစ်ဖြစ်တဲ့ဆိုတဲ့အကြောင်းပဲဒီနေ့သူပြည်နယ်သားတွေကိုစုဝေါင်းတော်မှာ
2019ခုနှစ်ရဲ့တကြံကာလအတွင်းတနိုင်ငံလုံးအတိုင်းအတာရသေဆုံးသူ285ဦးဒဏ်ရာရသူ1083ဦးရှိခဲ့ပြီးမှုကင်းပေါင်း1200ဖြစ်ပွားခဲ့တယ်လို့ပြည်ညာရေးဝန်ကြီးဌာနကဒီကနေ့မှသတင်းထုတ်ပြန်ပါတယ်ခင်ဗျာ
။ကိုညံဝင်းအောင်တင်ဆက်ထားတာပါ။တကြံနဲ့ဆိုင်တဲ့သတင်းဆောင်မတွေကိုတင်ဆက်ရင်းနဲ့တစ်ဆက်ထဲမှာပဲဒီနေ့တကြံအတွင်းဒုစရိုက်မှုအခြေအနေတွေယွံနှဲလာတဲ့ဆိုတဲ့သတင်းကိုတင်ဆက်ပေးကြပါမယ်။ဒီနေ့မဟာတကြံပွဲတော်မှာရန်ကုန်တိုင်းအတွင်းဒုစရိုက်မှုအရေးအတွက်ကအရင်နှစ်ကတည်းကဆိုင်ပိုယွံနှဲသွားတယ်လို့ရန်ကုန်တိုင်းဒေသကြီးရဲတပ်ဖွဲ့မှူးရုံးကအကြီးတန်းတာဝန်ရှိသူတဦးက VOA ကိုပြောပြပါဗျာ။အဲ့လိုဒုစရိုက်မှုယွံနှဲသွားတာဟာတကြံမတိုင်ခင်ကတည်းကရဲတပ်ဖွဲ့အနေနဲ့စီမံချက်တစ်ခုချပြီးတော့လှုပ်ဆောင်ခဲ့တာကြောင့်ဖြစ်တယ်လို့လည်းပြောပါရယ်။အပြည့်စုံကိုတော့ကိုကောင်းဆိုင်ဟင်းကဆက်ပြီးတော့တင်ဆက်ပေးပါပါရှင
်။ရန်ကုန်တိုင်းအတွင်းဒီနေ့တကြံပွဲတော်၄ရက်မှာမနေ့ကတည်းကစာရင်ဒုစရိုက်မှုတွေခိုက်ရန်ဖြစ်ပွားမှုတွေယွံနှဲသွားတယ်လို့ရန်ကုန်တိုင်းဒေသကြီးရဲတပ်ဖွဲ့မှူးရုံးကရဲမှူးလောက်ကအခုလိုပြောပါရယ်။ဒါ
ကြောင့်ဒီနေ့ကတော့ဒီတိုင်းကတော့ဘုရားကျွန်တော်ပြောသူနှမှုပုံမှုဖြစ်ပါကြပါလေမနေ့ကလည်းဆိုင်ရယ်နော်ဒီဆုံးတဲ့သူရဲ့၃ဒီဆုံးခဲ့တဲ့အတွက်ကြောင့်မနေ့ကလည်းဆိုင်ရယ်ရင်တိုင်းမှုကတော့ပေါများပြီးတော့ကျန်တဲ့တကြံကာလတွင်ခိုက်ရန်ဖြစ်ပေါ်တဲ့အမှုတွေကတော့နေသားပဲဆိုတာတော့ကျွန်တော်တို့ခင်းကြမ်းများရဲ့အစဉ်စရာရပါသိရှိရပါဗျာအ
ဲ့လိုတကြံကာလအတွင်းဒုစရိုက်မှုတွေယုံနေသွားတာဟာရဲတပ်ဖွဲ့ကတကြံမနိုင်ခင်ဆက်လုပ်ခဲ့တဲ့စီမံချက်တစ်ခုကြောင့်ဖြစ်တယ်လို့လည်းသူကစပ်ပြောပါတယ
်ဒီနေ့မှမနေ့ကလည်းထူကြတာကကျွန်တော်တကြံမတိုင်ခင်မှာကျွန်တော်တို့ပြည်မှုကျူးလွန်ရလာလာရှိတဲ့လူတွေပြည်မှုကျူးလွန်နိုင်တဲ့လူတွေကျွန်တော်တို့ဟာမတ်လ၁ရက်နေ့ရက်နဲ့စပြီးတော့စွန်ရဲစီမံချက်ဆိုပြီးတော့ကျွန်တော်တို့အဲ့ဒီဒုစရိုက်သမားတွေကိုဖမ်းဆီးပူကင်းဖြစ်ပေါ်နိုင်ကျူးလွန်ကာကွယ်မှုအနေနဲ့ကျွန်တော်ဖမ်းဆီးထိန်းသိမ်းထားနိုင်တဲ့အတွက်ကြောင့်ဒီနေ့မှာတော့အဲ့ဒီစီမံချက်ကြောင့်ကျွန်တော်တို့မှုကင်းတွေရောင်းချက်ဆင်းလာဆိုတော့သိရှိရပါတယ်ခင်ဗျ
ပြည်ကရဲ့2016ကြံမာရောဒီနေ့ကြံမာပါခိုက်ရန်ဖြစ်ပွားလို့လူသေဆုံးတာမျိုးတွေမတွေ့ရဘူးလို့ရဲမှူးလောက်ကပြောပါရယ်ပြည်ကရဲ့ကြံ၄ရက်အတွင်းနိုင်ကွန်ကြီးမှုအသိအနေနဲ့မျိုးရဲလူစီကားရဲ့နေရာမျိုးတွေမှာအရေးပေါ်အကူအညီတွေရရှိရန်24နာရီပတ်လုံးစောင့်ရှောက်မှုပေးထားတာဖြစ်ပါရယ်အဲ့လိုကြံကာလအတွင်းအရေးပေါ်ကိစ္စရေးတွေအကူအညီတွေပေးနေတဲ့နိုင်ကွန်ကြီးမှုအသိအနေနဲ့လည်းတာမန်ထိခိုက်မှုတွေရင်တိုက်မှုတွေကိုတာကွန်ကြီးဆက်ဆောင်ရတာမျိုးတွေရှိတယ်လို့နိုင်ကွန်ကြီးမှုအသိပြန်ကြားရေးတာဝန်ခံကိုကြည်သူရိကပြောပါရယ်
ဟုတ်ကဲ့အဲ့ဒါရေးဖို့ဌာနပေါ်ကဒီနေ့မှတကြံမှာဆိုကျွန်တော် point 4 point မှာ4 point ရဲ့အသေးဆောင်ဆိုင်နဲ့ပြီးတော့ရုံးတာလဲ stand by ဆောင်းနေပါတယ်ခင်ဗျာ point 4 point ကြီးရတော့စုလီပြားမှာ2 point အင်းအကံပေါ်မှာ2 point ညော်စင်ကျွန်းမှာ2 point ညာကျွန်းတာမှာ2 point ပေါ့4 point အကြရဲမှာခါရကျော်မှုတွေတော့တိတ်မတွေ့ရပါဘူးကား accident တွေပါလို့ရှိမယ်ပြီးတော့ချော်လဲပြီးတော့ क्वे ရာတို့လကွဲဝါလာတော့ပါလို့ဖြူပေးကြရတာတွေရှိပါတယ်။ဟောဒုစရိုက်မှုတွေပါလို့တော့တိတ်နေရှိတာကိုခင်ဗျာဒီနေ့တည်ပေးရတာမတွေ့ပါဘူးခင်ဗျာ
။ဒီကနေ့ထုတ်တဲ့ညီမအလေးသတင်းစာမှာတော့တကြံအကျိုးအကျက်၃ရက်အတွင်းပြည်မှုပေါင်း148ဦးရှိခဲ့ပြီးဒဏ်ရာရရှိသူ152ဦးရှိခဲ့ကြောင်းဖော်ပြထားပါတယ်ခင်ဗျာ။
ပြည်내ပြန်ကြားရေးဝန်ကြီးဌာနရဲ့ဒီကနေ့ထုတ်ပြန်ချက်မှာတော့2019ခုနှစ်အတွက်တကြံကာလအတွင်းတနိုင်ငံလုံးအတိုင်းအတာအနေနဲ့တကြံနဲ့ပတ်သက်သောမှုကင်းပေါင်း1200ဖြစ်ပွားခဲ့ပြီးတော့သေဆုံးသူ285ဦးနဲ့ဒဏ်ရာရရှိသူကတော့1083ဦးရှိတယ်လို့သတင်းထုတ်ပြန်ထားပါတယ်ရှင်။ကောင်းစင်တင်ဆက်ထားတာပါ။ VOA ကနေသတင်းနာနေညပိုင်းစီစဉ်တွေကိုဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။မကြခင်မှာတင်ဆက်ပေးမယ်ဒုတိယပိုင်းစီစဉ်မှာတော့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်တက်တက်အောင်သတင်းလောင်းအပြင်သူယုံကြည်ရာအစီအစဉ်တွေကိုညစင်တိုင်းထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်တွေကိုစာရေးသားပေးပို့ခြင်းနဲ့တည်တည်ချင်းနဲ့တောင်းချင်တယ်ဆိုရင်တော့ burmese@voanews.com အီးမေးလ်ကိုစာရေးသားပေးပို့နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည၉နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်တာရှင်များရှင်2019ခုနှစ် April 18ရက်တနင်္လာနေ့ညပိုင်းအတွက် VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုတော်တာရှင်တွေနားဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီးတော့ည7:00နာရီထိလိုင်းတိုမီတာ24 25 32နဲ့51အပြင်လက်လက်မီတာ190တို့ကနေထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာဆိုရင်တော့
သိပ္ပံပညာမှာလည်းတန်ရောက်မှုတိုင်းဟာတံပြန်တန်ရောက်မှုရှိရဲ့လို့ဆိုသလိုပဲမေတ္တာတရားမှာလည်းမေတ္တာရဲ့အကျိုးကြောင့်ကိုဟာမေတ္တာနဲ့အနည်းဆုံးတော့ကိုကိုယ်တိုင်အေးချမ်းသွားပါတယ်။
တကြံကာလနဲ့ပတ်သက်ပြီးတော့ရန်ကုန်ကမပပခိုင်ကသူယုံကြည်ရကိုခုလိုပြောသွားတာကိုမကြခင်မှာအပြည့်စုံနားဆင်ကြဖို့ရှိပါတယ်။ဒါပြင်စီးပွားရေးကဏ္ဍဘလော့ဂါရီပြောသမျှအစီအစဉ်တက်တက်ရောင်သတင်းလွှာစာရတွေကိုလည်းနားဆင်ကြမှာပါ။အခုရင်ဆုံးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါမယ်။အန်နလီဆိုးရတက်လာပြီးတဲ့နောက်ရန်ကုန်မြို့မှာမဟာတကြံကာလအတွင်းမှာစီးပွားဖြစ်ရေကစားမန်ဒက်တွေတိဆောက်ခွင့်ပိတ်ပင်လိုက်တဲ့ပေါ်မှာလူပညာရှင်တွေလူငယ်တွေအပြင်တကြံကာလအတွင်းစီးပွားရေးလှုပ်ဆောင်သူတွေကြားမှာအမြင်သဘောထားတွေအမျိုးမျိုးထွက်ပေါ်ခဲ့ပါတယ်။စီးပွားဖြစ်ရေကစားမန်ဒက်တွေရှိသင့်မရှိသင့်ဆိုတဲ့မတူညီတဲ့အမြင်သဘောထားတွေကိုစူးစီးပြီးတော့ကိုဇော်ဝင်းလိုင်ကအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာစူးစီးတင်ဆက်ထားပါတယ်ရှင
်။မနက်ကမှစစ်အစိုးရလက်ထက်ကစလို့သမ္မတဦးသိန်းစင်အစိုးရလက်ထက်အထိစီးပွားဖြစ်ရေကစားမန်ဒက်တွေရဲ့အခန့်ကဏ္ဍတဖြည်းဖြည်းကျပြန့်လာခဲ့တာကြောင့်2016ခုနှစ်မှာအန်ဒီအစိုးရတက်လာပြီးတဲ့နောက်ရန်ကုန်တိုင်းဒေသကြီးအစိုးရကအဲ့ဒီမန်ဒက်တွေတိဆောက်ခွင့်မပြုဘူးလို့ပြောလိုက်တဲ့အချိန်မှာတချို့အမှုပညာရှင်တွေနဲ့စီးပွားလုပ်ကိုင်စားတောက်သူတွေကသူတို့အနေနဲ့တကြံကာလအတွင်းရရှိတဲ့ဝငွေအပေါ်အများကြီးမိခိုးအားထားနေရတဲ့အတွက်ခွင့်ပြုချက်ပြန်ချပေးဖို့ဝေဖန်ပြောဆိုမှုတွေထွက်ပေါ်လာခဲ့ပါတယ်။တစ်ဖက်မှာလည်းအဲ့ဒီစီးပွားဖြစ်မန်ဒက်တွေတိဆောက်ခွင့်ပြပင်ရခြင်းရဲ့နောက်ွယ်မှာခိုင်မာတဲ့အကြောင်းပြချက်တွေရှိတယ်ဆိုတာကိုလည်းရန်ကုန်တိုင်းဒေသကြီးအစိုးရက2016ခုနှစ်အတာတကြံကာလမှာကတည်းကထုတ်ဖော်ပြောဆိုခဲ့ပြီးဖြစ်ပါတယ်။အဲ့ဒီလိုမတူညီတဲ့အမြင်သဘောထားတွေရှိနေတာနဲ့ပတ်သက်လို့အမှုပညာရှင်တွေနဲ့လူငယ်တွေအကြားဘလို့အမြင်သဘောထားတွေရှိနေကြပါသလဲ။အခုနှစ်အတာတကြံကာလအတွင်းနေပြည်တော်မြို့တော်ဝန်မဟာတကြံရေကစားမန်ဒက်မှာအစ်စ်အဖွဲ့နဲ့အတူဖျော်ဖြေနေတဲ့အစိုးရတချင်းရေးဆရာအနက်ကသူ့ရဲ့အမြင်သဘောထားကိုအခုလိုစပြောပြပါတယ်
။ကျွန်တော်မြင်တာကတော့လေဟိုပိတ်တံမလိတ်တာအထက်ပေါ့နော်။ကိုတကြံကိုဘယ်လောက်တံမို့ထားလဲကိုဘာလုပ်မလဲဆိုတဲ့ဟာကိုအရေးကြီးတယ်။စီးပွားရေးမန်ဒက်ကြီးလုံးမှကျွန်တော်တို့တကြံဖြစ်မှာလားဆိုတာလည်းပထမဆုံးအချက်ချက်ကျွန်တော်ပြင်စဉ်းစားရတဲ့အချက်ပေါ့နော်။ပြုတ်ပြတာမပြတာတော့ဒါဟိုကိုနဲ့ပဲဆိုင်ဟိုချူရတဲ့ပြုတ်ပြတယ်ဆိုတဲ့ဟာကိုဘလို့အဲ့နဲ့တိုင်းတာလဲပေါ့နော်တိုင်းတာလဲဟိုအရေးကြီးတစ်ခုတော့လို့တာပေါ့နော်နောက်တစ်ခုကကျတော့တကြံကျွန်တော်တို့ကအရေးကြီးတဲ့ဟာကျွန်တော်တို့ရှင်ထဲမှာအရေးကြီးတာအစိုးရပေးလို့မှကျွန်တော်တို့ကတကြံအောင်ဖြစ်မှာလားကျွန်တော်တို့ကရည်ပတ်ရောတကြံမဖြစ်ဘူးလားဆိုရဲဟာလဲအရင်အရေးကြီးတယ်အစိုးရဒီနေရာကိုသတ်မှတ်ပြီးမှကျွန်တော်တို့ကတကြံကြလာခဲ့တာလားနှစ်တိုင်းကျွန်တော်တို့ဟိုကျွန်တော်တို့ပြန်စဉ်းစားကြည့်လို့ရတယ်ကျွန်တော်တို့ဒီတဲ့ဟိုကျန်းတဲ့အစိုးရဒီတဲ့အစိုးရအစိုးရအောက်မှာကျွန်တော်မိလာခဲ့တဲ့အချိန်မှာကျွန်တော်ဘယ်လိုတကြံအောင်ကြလာခဲ့လဲကျောင်းကြီးဘုံဆွဲပြီးတော့ကျွန်တော်လမ်းမထွက်ပြီးကျွန်တော်ပတ်လာခဲ့တာပဲနိ
မန္တကို contract ယူပြီးတာဝန်ခံဆောက်လုပ်တဲ့စီးပွားရေးသမားတွေကတွက်ချေကြအောင်အကွက်စင်လှုပ်ဆောင်တာတွေကိုလည်းကြုံတွေ့ခဲ့ရဘူးကြောင်းအ낵ကအခုလိုဆက်ပြောပါတယ
်ဥပမာကျတော့ပတ်စံပေးရတဲ့ဟာဟိုဘောနော်မြင်ကျွန်တော်လည်းအကုန်လုံးမြင်ကြတာ VIP 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 နဲ့ VIP ကိုကျွန်တော်တို့ကအဲ့ဒီမန္တတွေကိုရောက်ဘူးတဲ့အချိန်မှာဘာဖြစ်လာလဲတရားမတရားဟိုဘောနော်ဟိုစိတ်ကိုကလိရတဲ့ပုံစံမျိုးလေးဖြစ်လာတယ်VIP က VIP နဲ့မတူသလိုမတန်သလိုအဲ့လိုမျိုးပုံစံမျိုးလေးဖြစ်လာတော့အဲ့အရာကြီးကလည်းဟိုဈေးကွက်အရာတော့မှန်တဲ့ဟာကတော့သူ့ဟာသူမှန်ပေမဲ့ဒါပေမဲ့စိတ်သဘောထားအရာကြတော့ဒါလေးကြီးကနည်းနည်းလေးစပီကောက်ဖြစ်စီရပေါ့နော်ပြီးတော့မန်ဒက်ပေါ်မှာအဲ့လိုဘားတွေတင်လိုက်တာရောင်းလိုက်တာအရာအဲ့အရာကြီးကလည်းပြောရမယ်ဆိုရင်တော့ဒါမတူညီတဲ့ယဉ်ကျေးမှုနှစ်ခုကိုတစ်ခါတည်းအသက်သွင်းပြီးပုံသွင်းလိုက်တဲ့အခါရောက်တော့ကျဲတယ်လို့ကလည်းအရင်ကျဲတယ်ဒါပေမဲ့ကျွန်တော်တို့ကအဲ့ရမျိုးကြောင့်ဟိုအဆင်မပြေဘူးခင်ဗျ
တကြံအတွင်းဖျော်ဖြေကြတဲ့အမှုပညာသမားတွေနဲ့ပတ်သက်တဲ့သူ့ရဲ့အမြင်သဘောထားကိုလည်းအ ਨੇ ကကအခုလိုပြောပါတယ်
ပွဲရတာမရတာတော့အဆိုတော်ကအရင်အရေးကြီးပါတယ်နောက်တစ်ခုကအဆိုတော်ကြီးကတကြံနဲ့ယက်တည်တာလားတကြံမဟုတ်ရင်ကိုယ့်ရဲ့ယက်တည်မှုဘယ်လိုလုပ်မလဲကျွန်တော်တို့ဆိုရင်ပွဲမရပဲနဲ့ယက်တည်ရဲ့နှစ်တည်လည်းအများကြီးပါတယ်ဒါမဲ့ကျွန်တော်အတန်မထွက်ပါဘူးဒီဥစ္စာကဒါအတန်ထွက်ပြရလည်းမဟုတ်ဘူးဟိုပွဲရလိုက်လို့လည်းကိုယ်အတန်ထွက်ပြရလည်းမဟုတ်ဘူးဒါကိုယ့်ရဲ့ဟိုကံပေါ်မှာလည်းမူတည်ရဲ့နောက်တစ်ခုကကိုယ့်ရဲ့ဟို popularity ဖြစ်မှုပေါ့နော်နောက်တစ်ခုကကိုယ်ဒီနှစ်မှာကိုဒီမန်တက်နဲ့ကိုအဆင်ပြေသွားလို့ဒီလူနဲ့ကိုအတိသွားလို့ကိုမန်တက်ရသွားတယ်ဖြစ်နိုင်တယ်နောက်တစ်ခုကကျ job hunting လုပ်နေတဲ့အချိန်ခါကာလမျိုးမှာ job hunting လုပ်တဲ့အခါမှာမရတဲ့လူကြောင့်ဒီ job hunt လုပ်တဲ့ဟိုပုံစံကဒီ system တစ်ခုကြောင့်လို့ကိုကသတ်မှတ်တာလည်းဖြစ်နိုင်တယ်အရေးကြီးဆုံးအချက်ကတော့တကြံမှာတည်ဆန့်ရှင်တွေဒီအမှုပညာရှင်တွေအကုန်လုံးဟိုလောကမှာအချက်ကတော့ကိုယ်တချင်းကဘလောက်ပေါက်နေလဲမပေါက်ဘူးလဲဆိုတော့ရည်ချင်းကိုကိုယ့်အကူပြန်တိုင်းတာတယ်ကိုဘလောက်ထိဒီလူလူကြားထဲမှာကိုယ့်ရဲ့အောင်မြင်မှုဖြစ်နေလဲဆိုတော့ဟာပြန်တိုင်းတာလေအဲ့ခါကျရင်ကိုအောင်မြင်မှုများများရှိနေတဲ့အခါကိုနာမည်ကြီးနေတဲ့အခါရောနော်ကိုဘလောက်ကြည်ပြားပြားခေါ်ငှားသွားမှာပဲဒီကိုဒီဟောင်းနာမည်မကြီးတော့ကိုလူတွေမိသလောက်ဖြစ်နေတဲ့အချိန်မျိုးမှာကိုမရအောင်ဆိုရင်တော့ဒါကိုယ့်အကူပြန်စဉ်းစားတဲ့နဲ့ကိုယ့်အကူပြန်ကြိုးစားတဲ့နဲ့လို့ကျွန်တော်မြင
်လက်ရှိအစိုးရရဲ့ကိုင်းတွဲပုံလွှဲမနေတယ်လို့ထောက်ပြလာသူကတော့အိုးဝေတန်တန်ကြအဖွဲခေါင်းဆောင်ကိုမင်းသွေးသည့်ဖြစ်ပါတယ
်ကျွန်တော်အနေနဲ့တော့တကယ်ဖြစ်စေခြင်းတဲ့ပုံစံကဒီနှစ်တကြံရန်ကုန်တကြံပုံစံလိုတော့မဟုတ်ဘူးကွာအဲ့တော့ဒီနှစ်ရန်ကုန်တကြံတော့ချော့ချော့ဆူဆူဖြစ်သွားတယ်နောက်တစ်ခုကပတ်သက်ရှိတဲ့ဘာမှမဟုတ်ဘူးအဲ့လေလူတိုင်းသားကြီးအဲ့ဒီရိုးကြီးလူငယ်တွေတော့ပဲအထက်တန်းတော်လူငယ်တွေတော့ပျော်သွားတယ်တကြံဖြစ်သွားတယ်အဲ့တော့ကျွန်တော်တို့တနေရာထဲမှာစုပြီးတော့ကွင်းထဲမှာအဲ့မှာပျော်ဝဲရှင်ဝင်ပြန်ပါဒါမဲ့ဝင်ကွင်းကဒီဝင်ကြီးကတာမန်လူငယ်မတက်နိုင်တဲ့ဝင်ကြီးမျိုးချက်တယ်အဲ့လိုလာနေတာကိုပိုင်ကားစီးရဲ့လူငယ်တွေချက်ဆိုတော့ဟိုတကယ်တမ်းကျတော့တကြံဆိုတာတနိုင်ငံလုံးကတမျိုးသားလုံးနဲ့သက်ဆိုင်တဲ့ကိစ္စဟုတ်ပဒံကြီးရဲ့လူနေလေတက်ဆိုင်နေတဲ့ကြာမျိုးမဟုတ်ဘူးကြောဒီလိုဖြစ်တာတော့ကျွန်တော်အနေနဲ့သဘောမကျောင်းနောက်တစ်ခုကဦးကျော်မင်းသိန်းတို့ပြောသလိုမျိုးမြမရင်ကြီးမူနဲ့ရောညီအောင်ပြန်ထင်းသိန်းနဲ့ဆိုလို့ရှိရင်စေစူရလက်ထက်တော်မန္တစီကြီးနေတာမန္တမှာဒီစေစူရငွေစီပေါ်တာနောက်ဒီမြမရင်ကြီးမူနဲ့မရောညီတဲ့ပုံစံမျိုးဝစားစီကြီးကားရည်စမ်းတာဒီရီစကန်နဲ့တကယ်လုံယုံချပြီးကန့်တန့်နေရတယ်နောက်ပြီးတော့မန္တစီကြီးတယ်မန္တပါမစ်ကြီးကြီးသွားတယ်ဆိုတော့လေဒီလိုလည်းကအားကြီးလိုက်ဆောင်မှုအကောင်းတဲ့အစဉ်အပြေကဲတဲ့အခါမှာမန္တပါမစ်တကူကတိန်ချာနဲ့ထောင်နဲ့ကြည်ဝါမျိုးရှိဒါရီစီးနေတဲ့တန်တန်မျိုးဆိုလို့ရှိရင်ဒီဘဝမန္တတွေပြန်ပြီးဖွင့်လို့ရတယ်လို့မြင်ပါတယ်။ဒါဒီဘဝမန္တတွေမရှိတဲ့အခါမှာအစိုးရဒေဒီမဟုတ်ပါဘူးကျွန်တော်မြင်လားလမ်းမမှာရှိနေဒီတမှုကောက်နေတဲ့ကလေးတွေဟာအစနောက်တစ်ခုဒီအကျဉ်းရောင်းတဲ့လူတွေအတုပ်ရောင်းတဲ့လူတွေအဲ့လိုအခြေခံလူရဲစားတွေအစဝင်းဝင်းကြီးကျော်တော်ပြီးတော့အလုတ်ကိုက်နေဒီကိုက်သွားတယ်လို့ကျွန်တော်ကတော့မြင်နေတော့နှုံးနှစ်ဘက်ပြင်းပြတရတွေးပြီးတော့ဒီဒီကိုက်ပိုင်းနဲ့ကိုက်လမ်းကြောင်းကိုလည်းပြန်ဖွင့်ပေးတာမျိုးဖြစ်တင်ပါတယ်အခုကလုံးဝတကြံကဒါအထောက်ပြေးဟောပြီးတော့ပတ်သက်ရှိတဲ့လူငယ်တွေပဲကျော်အပားနဲ့တကြံမျိုးဖြစ်သွားတယ
်ကွန်မင်းတွတ်ဥဆောင်ပြီးចောင်းသားလူငယ်တွေနဲ့ဖွဲ့စည်းထားတဲ့အိုးဝေတန်တန်ကြအဖွဲ့ဟာတန်လင်းမြို့မန္တမှာအခုနှစ်တန်ကြပြိုင်ပွဲအတွက်တတိယဆုစုခုရရှိခဲ့ပါတယ်စီဝါပြည့်ရေကစားမန္တတေရှိတာကိုကန့်ကွက်တာမဟုတ်ပေမဲ့လည်းအဲ့ဒီမန္တတေမှာဖြစ်ပျက်နေတဲ့မူရစ်စေဝါတုံးဆွဲမှုတွေစီကမဲ့ရန်ကားမှုတွေကိုစနစ်တကျထိန်းကွပ်နိုင်ရင်အဲ့ဒီလိုမန္တတေဟာအာဏာပိုင်တွေအတွက်အဆင်ပြေနိုင်တယ်ဆိုတဲ့အမြင်မျိုးလူငယ်အများစုကြားမှာရှိနေတာဖြစ်ပါတယ်။ရှေ့သတင်းမှာတော့စီဝါရေးကုမ္ပဏီကြီးတွေကအခုနှစ်တကြမှာရေကစားမန္တမဆောက်တဲ့ကိစ္စတွေကိုတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျ။
ကိုယ်စောင်းလိုက်တဲ့ဆက်ထားတဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ကြကြတာဖြစ်ပါတယ်။အခုတစ်ခါမှာတော့ blogger တွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ Android စနစ်သုံး smartphone တွေမှာအသုံးများတဲ့ application တွေတစ်ခုနဲ့တစ်ခုလျှို့ဝှက်ချိတ်ဆက်ပြီးတော့ဖုန်းပိုင်ရှင်နဲ့ပတ်သက်တဲ့အရေးကြီးတဲ့အချက်လက်တွေကိုရယူမျှဝေနိုင်တာကိုကွန်ပျူတာပညာရှင်တွေကလေ့လာတွေ့ရှိခဲ့ကြပါတယ်။ Virginia Tech တက္ကသိုလ်ကပညာရှင်တွေ၃နှစ်ချိန်ယူပြီးတော့ Android application ပေါင်း3000ကျော်ကိုလေ့လာခဲ့ကြတာမှာဖုန်းပိုင်ရှင်ရဲ့ခွင့်ပြုချက်မလိုဘဲနဲ့ app တွေတစ်ခုနဲ့တစ်ခုချိတ်ဆက်နိုင်အချက်လက်တွေအပေးယူလုံနိုင်တာတွေကိုတွေ့ခဲ့ကြပါတယ်။အချက်လက်တွေခိုးယူနိုင်တဲ့ app ဇုံတွဲတွေအကြောင်းကိုမက်ဆုမြတ်မွန်က blogger တွေပြောသမျှအစီအစဉ်မှာတင်ဆက်ထားပါတယ်ရှင်။
email လုံခြုံရေး internet လုံခြုံရေး online လုံခြုံရေးဆိုပြီးတနေ့တနေ့မရောအောင်ကြားနေရတာအခုတခါကို့ဖုန်းနဲ့တွင်းထားတဲ့ app တွေကိုလည်းအားလုံးကလုံခြုံတယ်လို့သတ်မှတ်လို့မရပြန်ဘူးတဲ့ကိုသားညုံကြီး
Android app တွေတစ်ခုနဲ့တစ်ခုလျှို့ဝှက်ဆက်သွယ်ပြီးတော့ဖုန်းပိုင်ရှင်နဲ့ပတ်သက်တဲ့အချက်တွေကိုသူတို့အချင်းချင်းအပေးယူလုပ်ကြရဲဆိုတာလားဗ
ျဟုတ်တယ်လေ Virginia Tech Engineer College ရဲ့ Computer Science ဌာနကတွဲဘက်ပါမောက်ခ Jeffin Chow နဲ့လက်ထောက်ပါမောက်ခ Gang Wang တို့ဦးဆောင်ပြီးတော့လေ့လာတဲ့လေ့လာမှုကနေတွေးခဲ့ကြတာရှင် app တွေတစ်ခုနဲ့တစ်ခုဖုန်းပိုင်ရှင်မသိအောင်လို့ဆက်သွယ်လို့ရတဲ့ app စုံတွဲတွေကကို smartphone နဲ့အချက်လက်တွေကိုအပြန်အလှန်အပေးယူလုပ်နေကြတာကိုလေ့လာချက်ထဲမှာသွားတွေ့တယ်လေသူတို့က Android app ပေါင်းတသိန်းတသောင်းကျော်သုံးနှစ်ကြောင်းအသေးချာလေ့လာခဲ့ကြပြီးတော့သူရေသနာစစ်တမ်းပြုစုခဲ့ကြတာ
သူတည်တီတွေက Dial Drive ဆိုတဲ့ software တစ်ခုကိုတီထွင်ပြီးတော့ Google Play မှာရနိုင်တဲ့လူသုံးအများဆုံး Android app ပေါင်းတသိန်းကျော်နဲ့အနေရရှိတဲ့ malware app နမူနာတွေကိုစုဆောင်းထားတဲ့ virus share ကနေပြီးတော့ malware app ပေါင်းတထောင်လောက်ကိုလေ့လာခဲ့တာလေဗျ
app တွေတစ်ခုနဲ့တစ်ခုကြားမှာအဆက်အသွယ်လုပ်နိုင်တယ်ဆိုတာကိုသူတည်တီတွေကအစာရေကတတိထားမိပြီးသားပါတဲ့ဒါပေမဲ့စနစ်တကျလေ့လာတဲ့ခါကျတော့app တွေရဲ့အပြုအမူအားဒီလုံခြုံရေးကိုထိခိုက်နိုင်တယ်ဆိုတာကိုသက်သေပြနိုင်ပြီလို့သုတေသနစာရန်းကိုပူတွဲရေးတဲ့လက်ထောက်ပါမောက်ခခန်ခွဲကပြောပါတယ်တစ်ခုနဲ့တစ်ခုဆက်သွယ်ပြီးတော့ဒီအချက်လက်ဖလှယ်နိုင်တဲ့ app တိုင်းကပိုင်းရှင်မသိအောင်လို့အဲ့ဒီအချက်တွေကိုရနိုင်ဖို့တမင်ထွင်ထားတာဟုတ်ချင်မှဟုတ်မယ်ဒါပေမဲ့ app အမျိုးအစားပေါ်မူတည်ပြီးတော့မှလုံခြုံရေးအန္တရာယ်ရှိနိုင်တယ်လို့သူကပြောတယ်လေ
သူတို့ရဲ့လိလာချဲအရာတစ်ခုနဲ့တစ်ခုလှုပ်ဝက်ဆက်သွယ်နိုင်ကြတဲ့ app တွေထဲမှာကဏ္ဍနှမျိုးဖြစ်နေတာကိုတွေ့ရတယ်တဲ့စိုက်ဘာတိုက်ခိုက်မှုလုပ်ဖို့ရွယ်ချင်းနဲ့ထွင်ထားတဲ့ malware app အမျိုးအစားနဲ့ဖုန်းပိုင်ရှင်ကိုသိပေးစရာမလိုဘဲနဲ့လိုချင်တဲ့အချက်လက်တွေကိုတခြား app တစ်ခုခုကနေပြီးတော့ရယူနိုင်အောင်ထွင်ထားတဲ့ app ဆိုပြီးတော့နှစ်မျိုးတွေ့ရတယ်လို့သူတို့ကပြောတယ်ဗျဒုတိယ app မျိုးကိုဘာကြောင့်အဲ့လိုဖြစ်အောင်လို့ထွင်ထားလဲဆိုတဲ့ရွယ်ချက်ကိုမသိနိုင်ပေမဲ့အဲ့ဒီ app တွေကလုံခြုံရေးထိခိုက်အောင်လို့တမင်ရည်ရွယ်ထွင်ထားတော့မဟုတ်နိုင်ဘူးလို့လည်းသူတည်သူတွေကတော့ပြောပါတယ်
တကယ်တော့ Android app တွေကိုရနိုင်တဲ့ Google Play ကသူ့ဆိုင်မှာလာတင်တဲ့ Android app တွေကို virus ပါသလားတခြားလုံခြုံရေးပိုင်းစိုးရိမ်စရာတွေဘာတွေရှိသလဲဆိုတာအရင်တော့စစ်ပါတယ် app တစ်ခုချင်းစီကိုစစ်ပေးတာပါအခုလေးလာချက်မှာသွားတွေ့တာက app တစ်ခုချင်းစီကအန္တရာယ်မဟုတ်ဘဲနဲ့ app တစ်ခုနဲ့တစ်ခုချိတ်ဆက်နိုင်တဲ့ app စုံတွဲတွေကလုံခြုံရေးချိုးဖောက်နိုင်တာကိုပါ Google Play ကရေပူရလုံခြုံတယ်လို့သတ်မှတ်ထားတဲ့ app တစ်ခုကိုကို smartphone ထဲကို download လုပ်သွင်းလိုက်ပြီးဆိုရင်တချို့ app တွေကတခြား app တစ်ခုကိုဖုန်းပိုင်ရှင်ကိုအသိပေးစရာမလိုဘဲနဲ့သွားဆက်သွယ်တော့တာပဲတဲ့ကိုသားညင်ဦး app တွေသုံးလို့ရှိရင်ကိုစီမှာခွင့်ပြုချက်တောင်းတာမျိုးတွေကြုံမှုရမလားဥမာဒီ Google Maps လို့ရှိရင်ကိုဘယ်နားရောက်နေလဲဆိုတဲ့ location ကိုပြခွင့်ရမလားတို့နောက် Viber တို့ WhatsApp တို့ Facebook Messenger တို့ဆိုလို့ရှိရင်လည်းကိုကင်မရာနဲ့ချိတ်ဆက်ခွင့်ပေးမလားဆိုတာမျိုးခွင့်ပြုချက်တောင်းတာတတိထားမိတယ်မလားအခု app တွေကြတော့အဲ့လိုမျိုးခွင့်ပြုချက်ကိုတကူးတကတောင်းမနေတော့ဘူးသူတို့လိုမျိုးဇုံတွဲလုပ်နိုင်မဲ့နောက် app တစ်ခုကိုသွားချိတ်ဆက်လိုက်ပြီးတော့အဲ့ဒီ app ကရနိုင်တဲ့အချက်လက်တွေကိုလှမ်းသုံးလိုက်တာမျိုးရှင
့် Android app တွေလုံခြုံရေးကိုလေ့လာကြတဲ့ကွန်ပျူတာပညာရှင်တွေက app ပေါင်းတသိန်းကျော်မှတစ်ခုနဲ့တစ်ခုလျှို့ဝှက်ဆက်သွယ်ပြီးတော့အချက်လက်တွေအပြည့်အဝလုပ်နိုင်တဲ့ app ဇုံတွဲပေါင်း 23,500 နီးပါးကိုတွေ့ခဲ့တယ်လို့ဦးဆောင်လေ့လာသူတယောက်ဖြစ်တဲ့ Virginia Tech ရဲ့ Computer Science ဌာနကတွဲဘက်ပါမောက်ခ Defin Jong ကNew Scientist သိပ္ပံမဂ္ဂဇင်းကိုပြောတာကိုအဲ့ဒီမဂ္ဂဇင်းဆောင်းပါးထဲမှာဖတ်ရတယ်ဗျ။အ
ဲ့ဒီဆောင်းပါးအရဆိုလို့ရှိရင်ဒီအချက်အလက်တွေကိုလျှို့ဝှက်အပေးအယူလုပ်နိုင်ကြတဲ့ Android app ဇုံတွဲ 23,000 ကျော်ထဲမှာတစ်ခုမဟုတ်တစ်ခုပါနေတဲ့ app ပေါင်းက54ခုပဲရှိတယ်တဲ့ကိုသားညုံရဲ့။တဘောကတော့အဲ့ဒီ app 54ခုတည်းကအချက်အလက်တွေကိုအပေးအယူလုပ်နိုင်တဲ့ app ဇုံတွဲတွေထဲမှာပါနေတာပါ
။ပို့ထူးတာကဘာမှအရေးမကြီးအသုံးမဝင်တဲ့ app မျိုးတွေကအနေနဲ့အများဆုံးဆိုတာပဲမဆွေးမမောက်။စာရန်ပူတွဲပြုစုတဲ့လက်ထောက်ပါမောက်ခ Game 1က The Hill သတင်းဒီ website ကို app တစ်ခုကိုဥပမာပေးပြီးပြောပြခဲ့ပါတယ်။လက်နှိပ်ဓာတ်မီလိုမျိုးသုံးနိုင်အောင်လုပ်ထားတဲ့ flashlight app ဆိုလို့ရှိရင်သူ့ကိုသုံးနိုင်မှုအတွက် internet ဆက်သွယ်မှုမလိုသလိုဖုန်းပိုင်ရှင်ဘယ်နေရာရောက်နေသလဲဆိုတာကိုလည်းသိကြမလို့ပါဘူးတဲ့။ဒါပေမဲ့ flashlight app ကဒီဖုန်းထဲကတခြား app တစ်ခုကိုသွားချိန်ပြီးတော့ဖုန်းသုံးတဲ့သူဘယ်နာရောက်နေသလဲဆိုတာသိအောင်လုပ်တယ်တဲ့။ဒါလည်းမကောက်ဘူး။နောက် app တစ်ခုကိုပါအဲ့ဒီအချက်လက်ကိုလက်ဆင့်ကမ်းလိုက်နိုင်သေးတယ်တဲ့မဆွေးမမောက်။
ကိုဘသူဘဝဖြစ်တဲ့ဘန်ဒီယာရောက်နေတဲ့ဆိုတဲ့အချက်လက်မျိုးတွေကိုရယူဖလှယ်ကြတာများတာကိုတွေ့ရတယ်လို့လက်ထောက်ပါမောက်ခဝန်းကပြောတာကို The Hill ရဲ့ဆောင်းပါးထဲမှာကိုးကားဖော်ပြထားတာပါကိုရဲ့ smartphone နဲ့ပတ်သက်တာပဲဖြစ်ဖြစ်ကိုနဲ့ပတ်သက်တာပဲဖြစ်ဖြစ်လျှို့ဝှက်ထားတဲ့အချက်အလက်တွေကို app စုံတွဲတွေက online ပေါ်မှာလွယ်လွယ်ရှားနိုင်အောင်လုပ်ပေးနေတာကိုတွေ့ရတယ်လို့သက်ဆိုင်တဲ့ app ပဲတည်တဲ့အရေးကြီးတဲ့အချက်တွေကိုတခြား app တစ်ခုကရယူနိုင်ခွင့်ပေးတာမျိုးတွေလည်းတွေ့ခဲ့တယ်တဲ့အထူးသဖြင့်ကိုကြိုက်တဲ့ဖုန်းခေါ်တဲ့အသံထည့်နိုင်တဲ့ app တို့နေဆွဲတို့အချိန်တို့ကိုကိုကြိုက်တယ်လို့ပေါ်အောင်လုပ်ပေးတဲ့ widget app တို့နောက် emoji app တို့ကအနည်းအများဆုံးပဲတဲ့ကိုသားညုံရဲ့
smartphone သုံးတဲ့သူတွေအနေနဲ့အရေးမကြီးဘူးမလို့ထင်လို့ရှိရင် app တွေကိုကိုယ့်ဖုန်းထဲမှာ download မလုပ်တာအကောင်းဆုံးပါပဲနောက်ဒီ app တွေကတောင်းတဲ့ခွင့်ပြုချက်တွေကိုလည်းအသေးချာချာကြည့်ပြီးမှခွင့်ပြုချက်ပေးသင့်ပါတယ်
စိုက်ဘာလုံခြုံရေးအတွက်ဆောင်ရွက်နေတဲ့ Defense Advanced Research Project Agency ရဲ့ရန်ပုံငွေနဲ့အခုလေးလာမှုကိုလုပ်ခဲ့ကြတာပါ Virginia တက်ကကွန်ပျူတာပညာရှင်တွေအပြင် Southern Illinois တက္ကသိုလ်ကဒီလက်ထောက်ပါမောက်ခတယောက်လဲအဲ့ဒီလေးလာမှုထဲမှာပါပါတယ်သူတို့ရဲ့လေးလာတွေးရှိချက်စစ်တမ်းကိုဒီ UAE ရအဘူဒါဘီမှာလုပ်ခဲ့တဲ့ကွန်ပျူတာဆက်သွယ်ရေးလုံခြုံရေးဆိုင်ရာအာရှညီလာခံမှာ April Lazan ကပဲစာတမ်းတင်ခဲ့ကြပါသေးတယ်
Android စနစ်သုံးဖုန်းတွေထဲက app တွေတစ်ခုနဲ့တစ်ခုဆက်သွယ်ပြီးတော့အချက်အလက်တွေကိုဘယ်လိုမျှဝေနိုင်တယ်လဲဆိုတာနဲ့ပတ်သက်လို့ပထမဆုံးစနစ်တကျခြေချင်းပြန်ပြန်လေ့လာတဲ့လေ့လာမှုလည်းဖြစ်သေးပြလက်ရှိမှာဒီ application တွေရဲ့လုံခြုံရေးနဲ့ပတ်သက်တဲ့စီမင်းစည်းကမ်းတွေကတိတ်ပြီးတော့တင်းတင်းကြပ်ကြပ်မရှိလာသေးတော့သူတည်သူတွေကသူတို့ရဲ့သူတည်သနာစာတန်းကနေပြီးတော့ app ဖန်တီးတဲ့ဒီ software developer တွေအနေနဲ့ပို့ပြီးလုံခြုံစိတ်ချရတဲ့ application တွေဖန်တီးဖို့စဉ်းစားသုံးသပ်မယ်လို့ပြောလိမ့်တယ်လို့ပြောကြပါတယ်
ဖုန်းပိုင်ရှင်တွေအနေနဲ့လည်းကိုဖုန်းထဲ download လုပ်တဲ့ application ကဘာလဲဆိုတာကိုပို့ပြီးတော့သတိရှိသွားကြလိမ့်မယ်လို့မျှော်လင့်တယ်လို့လည်းသူတည်သူတွေကပြောကြပါရယ်။နောက်ပြီးတော့ဒီ App Store တွေအနေနဲ့လည်းသူတို့စီမှာရယူနိုင်မဲ့ app တွေကိုတစ်ခုချင်းစီလုံခြုံမှုရှိမရှိစစ်မဲ့အစား Virginia တက်ကသူတည်သူတွေလုပ်တယ်လို့မျိုး app တွေတစ်ခုနဲ့တစ်ခုတွဲပြီးတော့မှ app zone တွေတွေကဘလို့လုံခြုံရေး hardware တွေရှိနိုင်မလဲဆိုတာကိုစမ်းစစ်သင့်ပြီလို့ပညာရှင်တချို့ကလည်းထောက်ပြနေကြပါရယ်ရှင်။
မဆုမြတ်မွန်တင်ဆက်ထားတဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်။ VOA ကနေတင်းတာနေညပိုင်းအစီအစဉ်တွေကိုတော်တာရှင်တွေတိုင်းနားဆင်နေကြတာဖြစ်ပါတယ်။တော်တာရှင်များရှင်ခုလာမယ့်အင်ကာနေညတိုင်းလိုင်းလိုင်းအစီအစဉ်မှာဗားရီဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်ရအောင်ပါ။
တော်ရစီမခင်သမရဦးထင်ကျော်ရဲ့မကြသေးခင်ကတရုတ်နိုင်ငံခီးစဉ်အတွင်းဆိုင်းငံ့ထားတဲ့မြစ်ဆုံရေကာတာစီမံကိန်းနဲ့ပတ်သက်လို့မျှော်လင့်ထားသလိုတဲတဲကွဲကွဲအဖြစ်တစုံတရာမထွက်ခဲ့ပါဘူး။တပောင်းဝပတ်ဝန်းကျင်နဲ့ဒေသခံလူမှုအတန်းဝိုင်းကြားထိခိုက်မဲ့အရေးဆိုးရိမ်မှုတွေကြောင့်စန့်ကျင်မှုတွေအကြီးအကျယ်ကြုံခဲ့ရတဲ့စီမံကိန်းရှေ့အနာကဘလို့ရှိလာနိုင်ပါသလဲ။နှစ်နိုင်ငံတာဝန်ရှိသူတွေအနေနဲ့ဘလို့အပေးအယူမျိုးတွေနဲ့စိစက်ညှိနှိုင်းအဖြစ်ရှာတင်တယ်လဲဆိုတာကို VOA ရဲ့အင်ကာညတိုက်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်ဖြစ်တဲ့1-32-38-5554ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကိုရေးသားပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်အပ်ပါတယ်။
သဒ္ဒရှင်နေနေနဲ့အင်္ဂါနေ့ညတိုင်းလေလိုင်းစီစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမြင်းမြန်လာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါရစေ။တိုင်းလေလိုင်းစီစဉ်ကိုအင်္ဂါနဲ့စနေညတိုင်းမှာဆွေးနွေးပေးနေကြဖြစ်ပါရစေ။ခုတစ်ခါမှာတော့တတ်တက်ရောင်တည်င်းလာစီစဉ်ကိုနားဆင်ကြမှာပါ။မဲအေးသနာကျော်ကစူးစီးတင်ဆက်ထားပါရဲ့ရှင်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီလိုတက်တက်ရောင်သတင်းလောက်မှာတော့ American သမ္မတကရောမလာနီယာထရမ့်ကိုဗြိတိန်သတင်းစာတစ်စောင်ကဘာကြောင့်ရော့ချင်းငွေပေးခဲ့ရတာပါလဲပြီးတော့ wrestling နှစ်ပန်းလောကမှာနာမည်အရန်ကြီးတဲ့ undercover ဆယ်စုနှစ်ပေါင်းများစွာလက်ဝတ်ထိုးတတ်မှုကနေပြီးတော့အနားယူသွားတဲ့သတင်းဒီလိုမျိုးကမ္ဘာတစ်လောကထင်ရှားကြော်ကြားသူတွေနဲ့အမှုပညာရှင်တွေရဲ့သတင်းတူတူထွက်တာတွေကိုပြောပြပေးသွားပါမယ် Everyone can rock out like a superstar American သမ္မတကရောမလာနီယာထရမ့်အလုပ်လုပ်ခဲ့တဲ့ model agency ကအမျိုးသားတွေကိုဖော်ပြဖြော်ပြရေးဝန်ဆောင်မှုပေးတဲ့ escort agency ဖြစ်တယ်ဆိုပြီးတော့အချိန်ချင်းမှားရွဲဆွဆွဲဖော်ပြခဲ့တဲ့2016ခုနှစ်ကအဆောင်မတစ်ပုဒ်နဲ့ပတ်သက်လို့ဗြိတိန်နိုင်ငံမှာထုတ်ဝေတဲ့ Daily Mail သတင်းစာထုတ်ဝေသူကသမရဂရမလာနီယာထရမ့်ကိုရော့ချေးပေးဖို့ဗုဒ္ဓနေ့ကပဲသဘောတူသွားပါတယ်။မှားရွဲဖော်ပြမှုအတွက် Miss Trump ကိုတောင်းပန်ပြီးတော့နေနာချင်းဒေါ်လာ2,900,000ပေးရဖို့သဘောတူလိုက်ပါတယ်။ Slovenia Magazine တစ်စောင်နဲ့အစာအုပ်တုပ်ထဲမှာMiss Trump ကိုပြည်ထစာတအူးလိုမျိုးပထမဦးဆုံးအကြိမ်မှားရွင့်ပုံဖော်ခဲ့ကြတဲ့အကြောင်း Miss Trump ရဲ့အရှင်းနေတွေကပြောပါရယ်အဲ့တော့ Daily Mail သတင်းစာကလည်းအဲ့ဆောင်းပါးကိုမှားရွင့်ဆွဆွဲဖော်ပြမယ်သိပါရဲ့နဲ့ဒါမှမဟုတ်ရင်လည်းအမှန်ကဘာလဲဆိုတာရှင်းရှင်းလင်းလင်းသိအောင်မလုပ်ဖဲနဲ့ဖော်ပြခဲ့တာလို့အမှုမှာပြောထားပါရယ်အဲ့ဆောင်းပါးထုတ်ဝေခဲ့ပြီးတော့တလားကြာ Daily Mail ကကြေညာချက်ထုတ်ပြန်ခဲ့တာမှာတော့မဂ္ဂဇင်းရဲ့အစာအုပ်တွေမှာဖော်ပြခဲ့ကြတဲ့ဆွဆွဲချက်တွေကို Daily Mail ကထောက်ခံရေးသားခဲ့တာမရှိပါဘူးလို့ပြောဆိုထားပါရယ်မ
Miss Trump ကတော့သူ့ရဲ့ကိုကြိုးစည်းဝါကိုနင်းနာစေမှုစိတ်အနှောက်အယှက်ဖြစ်စေမှုတို့အတွက်ဒေါ်လာတန်150ရော့ကျေးပေးဖို့ပြီးခဲ့တဲ့ February လထဲမှာအသေးရေဖျက်မှုနဲ့အမှုဖွင့်ခဲ့တာပါ Melania Trump ကကမ္ဘာပေါ်မှာဓာတ်ပုံရိုက်အခင်ရသောအမျိုးသမီးတဦးဖြစ်လာမယ့်အချိန်မှာဒီ Daily Mail ရဲ့ရေးသားချက်ကြောင့်ဒေါ်လာတန်းချီပြီးဝင်ငွေရရမယ့်အခွင့်အလမ်းတွေထိခိုက်ရတယ်ဆိုပြီးတော့သူကအမှုဖွင့်ခဲ့တာဖြစ်ပါတယ်ရှင်။ Wesley နှစ်ပန်းအားကစားလောကမှာနှစ်ပေါင်း30နီးပါးနာမည်တစ်လုံးနဲ့ရပ်တည်ခဲ့တဲ့အသက်52နှစ်အရွယ် Undertaker ကို Roman Reigns ကဂျိုးဝိုင်းထဲမှာအနိုင်ထိုးလဲနိုင်လိုက်ပြီးတဲ့နောက်WrestleMania 33တနင်္ဂနွေနေ့ညပွဲစဉ်အဆုံးအပိလ2ရက်နေ့ကဂျိုးဝိုင်းလည်းမှာပဲ Undertaker ကသူ့ရဲ့ကုတ်အင်ကြီးတွေအုတ်ထုတ်တွေလက်အိတ်တွေကိုပစ်ချခဲ့တာပါသူ့ရဲ့ပြိတဲ့တွေကတော့အခုလိုမျိုးသူ့ရဲ့ကြောခိုင်းလက်ပြမှုဟာ Kid စာမျက်နှာတစ်ခုရဲ့နှီးကုန်းဖြစ်တယ်လို့ပြောကြပြီးတော့ #ThankYouTaker ဆိုတဲ့အစားရန်တွေ #WrestleMania ဆိုတဲ့အစားရန်တွေနဲ့ Twitter လူမှုကုန်ရက်ပေါ်မှာသူ့ကိုဂုဏ်ပြုခဲ့ကြပါတယ်နာမည်ရင်း Mark William Calloway ဆိုတဲ့ Wrestler နှစ်ပန်းသမား The Undertaker ဟာတက်စထရစ်ဆိုပြီးတည်ကြတဲ့ WrestleMania ပွဲစဉ်တွေမှာ22ပွဲဆက်တိုက်စံချိန်တင်အနိုင်ရခဲ့ထားသူပါ1992ခုနှစ်မှာ Hulk Hogan ကိုအနိုင်ရပြီးတော့ WWF ကမ္ဘာ Heavyweight Champion ဖြစ်ခဲ့ပါတယ် WWF WWE Champion ဆုကိုလည်း၄ဆင့်ရခဲ့တာပါဒါအပြင် WWE ကမ္ဘာ Heavyweight Champion ဆု၃ခါရခဲ့ပါတယ်2009ခုနှစ်မှာတော့ Royal Rumble ဆိုတဲ့ပွဲကိုဆုခွင်နိုင်ခဲ့ပါတယ်ဒါမဲ့သူ့ကို Roman Reigns ကNo holds barred ပွဲမှာအနိုင်ရခဲ့ပြီးတော့သူအခုလိုမျိုးဒီလောကကနေအငြင်းယူရမယ်ဆိုပြီးဖြစ်လာခဲ့တာပါရှင
် Hey y'all it's friend I gotta tell you something Oh yeah I wanna be a celebrity yeah
ဒီတက်တော့ရောင်းတင်းလောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလောညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းလွှာကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငရီမနဲ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ I'll have my own yacht. I'll have my own jet. Painted on the side and bright red. It's gonna stay bright. There comes a crazy fan. Up in my face.
အေးတနာကြောတင်ဆက်ထားတဲ့တက်တန်ရောင်သတင်းလောင်းစီစဉ်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်။အခုဒီခါမှာတော့သူယုံကြည်ရာကဏ္ဍကိုတင်ဆက်ပေးကြပါရစေ။ဒီတစ်ပတ်စီစဉ်မှာတော့နှစ်တစ်ကူမဟာတကြံချင်းခါမှာအဲ့ချင်းခါနဲ့ပတ်သက်ပြီးတော့သူပါကိုယုံကြည်သူလေဆိုတာကိုရန်ကုန်မြို့ကဒေါ်ပပခိုင်ကပြောပြထားပါတယ်။မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ရှင်။
မြန်မာပြည်မှာနှစ်တစ်ကိုကြိုတဲ့တကြံအချိန်ခါတမယောရောက်ရှိနေပါတယ်အခုလိုတကြံအချိန်ခါလေးနဲ့တိုက်တိုက်ဆိုင်ဆိုင်ပဲသူယုံကြည်ရဆိုတဲ့ကဏ္ဍလေးမှာပါဝင်ခွင့်ရတဲ့အတွက်ကြောင့်မလို့ကျွန်မအရင်ပဲဝမ်းသာမိပါတယ်ရှင်သူယုံကြည်ရဆိုတဲ့ကဏ္ဍလေးရဲ့ခေါင်းစဉ်အတိုင်းပဲပေါ့နော်ကျွန်မရဲ့ယုံကြည်ရတစ်ခုကိုပြောပြချင်ပါတယ်အဲ့ဒါကတော့မေတ္တာတရားပါလူတဦးနဲ့တဦးတယောက်ကိုတယောက်ပေးရမစို့ပေါ့နော်မြစ်ကြလေးရှိထားပြီးတော့ပြောဆိုဆက်ဆံကြမယ်လုပ်ကင်ကြမယ်ဆိုလို့ရှိရင်ကဘာကြီးတစ်ခုလုံးမှာအရာအလုံးဟာအေးချမ်းသွားမယ်ဆိုတော့ယုံကြည်ပါတယ်သိပ္ပံပညာမှာလည်းတက်ရောက်မှုတိုင်းဟာတံပြန်တက်ရောက်မှုရှိရဲ့လို့ဆိုသလိုပဲမြစ်တာတရားမှာလည်းမြစ်တာရဲ့အကျိုးကြောင့်ကိုဟာမြစ်တာနဲ့အနည်းဆုံးတော့ကိုကိုယ်တိုင်အေးချမ်းသွားပါတယ်မှန်တစ်ချက်လိုပါပဲကိုကပြုံးပြလို့ရှိရင်လည်းမှန်နေမှာရှိရဲ့ကိုကပြန်ပြီးတော့ပြုံးပြတတ်တယ်လို့ကိုကမဲ့နေလို့ရှင်လဲမှန်တဲ့ကကိုကပြန်ပြီးတော့မဲ့နေတတ်ပါတယ်။သူကကိုကိုပြုံးပြခဲ့နေအောင်မှကိုကစပြီးပြုံးလိုက်တယ်မြစ်တာရှိထားပြီးတော့ဆက်ဆံလိုက်တယ်ဆိုလို့ရှင်သူလည်းအေးချမ်းသွားသလိုကိုလည်းအေးချမ်းသွားပါတယ်။ဒီလိုပဲရှေးရှေးဖြစ်လာနိုင်တဲ့ပြဿနာတွေကိုလည်းကြိုတင်ပြီးတော့အဆုံးသတ်သွားစေပါတယ်။ဒါကြောင့်မလို့လူတိုင်းလူတိုင်းတဦးပေါ်တဦးမြစ်တာရှိထားပြီးတော့လုပ်ကန်ကြတယ်ဆက်ဆံကြတယ်စကားပြောဆိုကြတယ်ဆိုလို့ရှိရင်အရာတော်တော်များများကိုဖြည့်ရှင်းနိုင်တယ်ဆိုတဲ့အရာကိုကျွန်မတကယ်ပဲယုံကြည်ပါတယ်ဒါလည်းဘုရားဟောတရားနဲ့အညီနေထိုင်ခြင်းနဲ့ဖြစ်ပါတယ်ဒါကြောင့်မလို့အခုလိုတကြံအချိန်ခါသမီးရမှာကျွန်မမေတ္တာတရားနဲ့တတ်နိုင်သမျှစူးစမ်းပြီးတော့နေလို့နေ နေနိုင်ကြပါစေ။အားလုံးလည်းမေတ္တာရည်တရားကြောင့်အေးချမ်းကြပါစေလို့လည်းဆုတောင်းပေးကြပါရစေ။ဒီလိုမေတ္တာတရားနဲ့ကိုတစ်ဖြည်းဖြည်းနဲ့ကျင့်ကြံနေထိုင်ခြင်းအပြင်မေတ္တာရဲ့အကျိုးကျေးဇူးများကိုကိုကိုရိုင်းရသလကောင်ကိုနဲ့ဆက်ဆံပတ်သက်နေတဲ့မိသားစုပတ်ဝန်းကျင်တော်၎င်းအားလုံးကပြည့်ပြည့်ဝဝအေးချမ်းကြံနဲ့ခံစားမှာပါ။ဒီလိုတဦးတယောက်ကနေမေတ္တာပွားများလိုက်တဲ့အရာတွေဟာကိုယ့်ရဲ့ပဝင်ခြင်းကနေတစဉ်ကိုယ့်ရဲ့မြို့နယ်အတိုင်းဝိုင်းကနေတစဉ်တစ်ကဘာလုံးကိုပြန့်သွားမယ်ဆိုလို့ရှင်ကဘာကြီးတစ်ခုလုံးကအေးချမ်းသွားမှာဖြစ်ပါတယ်။ဘုဒ္ဓဆန်းစင်ခါသမယမှာဆိုရင်တော့မှပဲကိုယ်ဟာမေတ္တာတရားလေးနဲ့ရည်ပတ်ကြမယ်ဆိုလို့ရှင်အပတ်ခံတဲ့လူမှလည်းအေးချမ်းသွားမယ်။မေတ္တာတရားနဲ့ပတ်သက်ပြီးတော့ဟိုအလှူတွေလုပ်ကြတယ်။စတူဒီသားကြွေးကြတယ်။တဦးနဲ့တဦးကိုကြီးဖိမကြရဲဆိုလို့ရှိရင်ဟိုပြဿနာတက်နိုင်သမျှထိန်းနိုင်ကြမှာပါအဲ့တော့အားလုံးပဲဟိုစိတ်ကြံနာခြင်းကိုယ်ကျမ်းမာခြင်းနဲ့ပြည့်စုံနိုင်ကြပါစေအေးချမ်းကြပါစေလို့ဆုတောင်းမေတ္တာပို့တာရင်ကျမကင်ညာမှာပဲရပ်ပြရစီ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာခန္ဓာအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစီemail လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမုန်ပြတင်ဆက်ထားတဲ့သူယုံကြည်ရာကဏ္ဍကိုနားဆင်ကြကြတာဖြစ်ပါတယ်VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့ VOA ကိုတည်သူချင်းတွေတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ရှင် VOA ကနေဒီနေ့စာနေညပိုင်းအစီအစဉ်လေးကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုနန်းလောင်ကကြီးညာပေးပါမယ်ရှင်
မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းရဲ့တိုးမြင့်လာတဲ့နျူကလ িয়ার မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းရဲ့တိုးမြင့်လာတဲ့နျူကလ িয়ার ချိန်ချောင်းမှုတွေကိုကန့်တွယ်ဖို့အမေရိကန်သမ္မတဒေါ်နယ်ထရပ်အနေနဲ့လိုအပ်ရင်စီရေးအင်အားအသုံးပြုလိမ့်မယ်လို့သူ့သမ္မတမိုက်ပန့်စ်ကဒီကနေ့တင်းနေလာနေမှာပြင်းပြင်းထန်ထန်သတိပေးလိုက်ပါတယ်။ဆီးရီးယားနဲ့အာဖဂန်နစ္စတန်နိုင်ငံပေါ်ပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းမှာပဲအမေရိကန်သမ္မတတည်းရဲ့အင်အားနဲ့ဖြည့်ရှင်းလိုက်တဲ့ပုံကိုကမ္ဘာကအမြင့်မြင့်တွေ့ခဲ့ပြီးပါပြီ။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার စမ်းသပ်မှုတွေမလုပ်ရင်ပိုကောင်းပါလိမ့်မယ်လို့သူ့သမ္မတပန့်စ်ကတောင်ကိုရီးယားယာယီသမ္မတဟွာန်ကျွန်အားနဲ့ပူးရဲလို့သတင်းစာရှင်းလင်းပွဲမှာပြောသွားတာဖြစ်ပါတယ်။တူရကီသမ္မတရာစစ်ထိုင်အရိုဝန်ကိုလုတ်ပိုင်ခွင့်အာဏာသက်တွေတိုးမြင့်ပေးနိုင်မှုအတွက်ပြုလုပ်တဲ့ဖွဲ့စည်းပုံပြင်ဆင်ရေးလူမှုဆန္ဒခံယူပွဲမှာလက်ရှိအာဏာရပါတီကအနိုင်ရတယ်လို့တူရကီတာဝန်ရှိသူတွေကတင်းငွေတွေနဲ့နောက်ပိုင်းမှာကြေညာပါတယ်။မဲရီရဲ့69ရာခိုင်နှုန်းရည်သွက်ပြီးချိန်မှာအာဏာရပါတီရဲ့ဖွဲ့စည်းပုံပြင်ဆင်ရေးအဆိုပြုချက်ကိုထောက်ခံမဲ50တမဲရှိပြီးတော့ကန့်ကွက်မဲကတော့49မဲရှိတဲ့အကြောင်းတူရကီအစိုးရအရာရှိတွေကတင်းမီဒီယာတွေကိုပြောပါတယ်။တူရကီရွက်ကောက်ပွဲဘုတ်အဖွဲ့အကြီးကဲကလည်းဒီမဲရလာတွေမှန်ကန်ကြောင်းကိုနောက်ပိုင်းမှာအတည်ပြုပြောဆိုခဲ့ပြီးတော့လာမယ့်ဆယ်နှစ်အတွင်းတရားဝင်မဲရလာတွေကြီးညာပေးမယ့်အကြောင်းပြောပါရယ်လူမှုဆန္ဒခံယူပွဲရဲ့ရလာဟာတူရကီမှာဆယ်စုနှစ်တွင်နဲ့ချင်းရှိလာခဲ့တဲ့စစ်တပ်ကအစိုးရအထက်မှကြားဝင်ဆွတ်ဖက်ချေလက်တာတွေကိုလည်းအဆုံးသတ်နိုင်လိုက်တာဖြစ်တယ်လို့သမ္မတအာဒိုဝန်ကပြောပါရယ်အမေရိကန်မျိုးသားလုံခြုံရေးအကြံပေးအရာရှိ HR McMaster ဟာပါကစ္စတန်နိုင်ငံကိုရောက်ရှိနေပြီးအဲဒီမှာရှိတဲ့အရက်ဖက်စစ်ဖက်တာဝန်ရှိသူတွေနဲ့တွေ့ဆုံပြီးတော့နိုင်ငံသားမှရှိတဲ့လုံခြုံရေးကိစ္စရပ်တွေနဲ့အိန္ဒိချင်းအာဖဂန်နစ္စတန်နိုင်ငံမှာတည်ငြိမ်မှုရှိအောင်ကြိုးပမ်းဆောင်ရွက်ချက်တွေကိုဆွေးနွေးခဲ့ပါတယ်။ McMaster ဟာအာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်ရဲ့တံပြန်အကြံဖြတ်မှုတိုက်ဖြတ်ရေးလုပ်ငန်းစဉ်အဖြစ်သဘုံတွေကိုနှိမ်နင်းနေတာနဲ့ပတ်သက်ပြီးတော့ပြန်သုံးသပ်အကဲဖြတ်ဖို့အာဖဂန်ကောင်ဆောင်တွေနဲ့ကဘူးမြို့မှာတွေ့ဆုံဆွေးနွေးပြီးတရက်အကြာမှာအစ္စလာမဘတ်မြို့ကိုဒီကနေ့ရောက်ရှိလာခဲ့တာဖြစ်ပါတယ်။အကြံဖက်မှုတိုက်ဖြတ်ရေးကြိုးပမ်းချက်မှာနိုင်ငံတကာအတိုင်းအဝိုင်းကစီလုံးညီညွတ်ဖို့လိုတယ်လို့ Syria နိုင်ငံခြားရေးဝန်ကြီးဌာနကပြောလိုက်ပါတယ်။တစ်ဖက်နဲ့တစ်ဖက်အထင်မြင်လွဲမှားစရာမျိုးမတိကျိုးကျွံပြုထားတဲ့ကိစ္စအရမ်းမျိုးတွေရပ်ပစ်ဖို့လိုသလိုအထူးကဦးစားပေးရမှာက6နှစ်ကြာပြည်ရင်းစစ်ဖြစ်နေတဲ့ Syria နိုင်ငံရဲ့တည်ငြိမ်ရေးဖြစ်တယ်လို့ပြောပါတယ်။
သတင်းကြီးချက်ကိုနန်းလောင်ကကြီးညာပေးခဲ့တာပါဒီညအတွက်စီစဉ်ထုတ်လို့ရမှုကတော့ maximum ဖြစ်ပြီးတော့ engineer ကတော့ Jason Thwaite ဖြစ်ပါတယ်ကျမအီတန်စမရှင် View American တက်မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီ9:00ထိ line to meter 2440 4850အပြင် line meter 190တို့ကနေလည်းဓာတ်ရိုက်ဖန်ယူနားဆင်နိုင်ပါတယ် View ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်ဒေါ်တာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်
This program has come to you from the Voice of America, Washington.